Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ် April 10ရက်တောက်ကြနေနေတဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုမနက်နာချမ်းနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ညာမှာပါစီးရီးယားကပါလက်စတိုင်းဒုက္ခသည်စခန်းမှာအစုအပြုံလိုင်းအသက်မခံရအောင်အကောက်အွယ်ပေးဖို့ဖူးလာတွင်မှုကြိုးကနှိုးဆော်လိုက်ပါတယ်အကြမ်းဖက်ဝါဒကိုထောက်ခံအားပေးတဲ့နိုင်ငံစင်းတွေကနေကျူးပေါင်းကိုထုတ်မထုတ်မကြခင်ဆုံးဖြတ်မယ်လို့မစ္စတာအိုဘားမားကပြောပါတယ်ကမ္ဘောဒီးယားအမျိုးသားရွေးကောက်ပွဲကော်မတီအသစ်ကိုလွှတ်တော်ကအတည်ပြုလိုက်ပါပြီဒီသတင်းတွေအပေါ်ပင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာဘာသာရေးပဋိပက္ခတွေဘာကြောင့်ဖြစ်ပေါ်ခဲ့တယ်လဲဆိုတော့ဆွေးနွေးပွဲနဲ့မှတ်တမ်းရုပ်ရှင်ပြပွဲကိုမနေ့က Washington DC မြို့တော်မှာပြုလုပ်ခဲ့ပါတယ်
။မြန်မာစကားပုံမှာရှိတယ်မလားလက်ခုပ်ဆိုတာတစ်ဖက်တည်းတိလို့မရဘူးနှစ်ဖက်တည်းမှာလက်ခုပ်ဆိုတာမျိုးလေ။အဲ့တော့ပြုပြင်ပြောင်းလဲမှုဆိုတာနှစ်ဖက်စလုံးကလုပ်ပါ
။တရင်းစီစဉ်ပြီးမှအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်ကဘာတွေလိုအပ်နေတယ်လဲဆိုတာတင်ပြဖို့ရှိပါတယ်။အပတ်စဉ်ခဏတွေထဲမှာတော့တကြံတွေးထိခိုက်မှုတွေကိုကာကွယ်ရေးပညာပေးထားတဲ့ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတို့ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနန္ဒာချန်တို့ကပြောပြပါအောင်ရှင
်။စီးရီးယားနိုင်ငံရဲ့မြို့တော်နာယော်မော့ဒုက္ခသည်စခန်းထဲကပါလက်စတိုင်းဒုက္ခသည်တွေအစုပြုံလိုက်တပ်ဖြတ်ခံရမယ့်အရေးကနေကာကွယ်ပေးဖို့အမြန်ဆုံးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကပြောလိုက်ပါတယ်။အဲ့ဒီဒုက္ခသည်စခန်းကိုအစ္စလာမ်စစ်သွေးကြော IS အစွန်းရောက်တွေကထိန်းချုပ်ထားတာပါ။ဒမတ်စကပ်စ်မြို့တော်တောင်ပိုင်းကဒုက္ခသည်စခန်းထဲမှာပိတ်မိနေတဲ့ပါလက်စတိုင်းဒုက္ခသည်တွေစီလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့နိုင်ရေးမစ္စတာဘန်ကနှိုးဆော်ပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာအဲ့ဒီဒုက္ခသည်စခန်းကို IS တွေအလုံးအင်းနဲ့ဝင်စီးချိန်တုန်းကစခန်းထဲမှာပါလက်စတိုင်းဒုက္ခသည်ခန့်မှန်းကြီး 18,000 လောက်ရှိနေပါတယ်။တစ်ချိန်ကပါလက်စတိုင်းဒုက္ခသည်300,000လောက်အထိရှိခဲ့ဘူးတဲ့အဲ့ဒီစခန်းဟာစီးရီးယားဆွေးရရဲ့ထိန်းချုပ်မှုအောက်မှာနှစ်နှစ်နီးပါးရှိခဲ့တာပါ။အဲ့ဒီကာလတွေတုန်းကလည်းအကူအညီတွေပုံမှန်မရခဲ့ပါဘူး။
ဂျီမေနိုင်ငံကဟူတီတပုံတွေအပေါ်ဆော်ရီဥဆောင်တဲ့မဟာမိတ်တွေရဲ့သတင်းနှစ်ပတ်ကြာလေကြောင်းထိုးစစ်တွေဟာနိုင်ငံတော်မှာတပုံတွေရှေ့ဆက်တက်မလာနိုင်အောင်လို့ဟန်မတားနိုင်ခဲ့ပါဘူး။ရှီယာတပုံတွေနဲ့မဟာမိတ်တပ်ဖွဲ့တွေဟာအေဒီမြို့အချက်ချာနေရာတွေနဲ့ဂျီမေနိုင်ငံရှေ့တောင်ပိုင်းကဆူနီမွတ်စလင်အများစုရှိရာဒေသတွေကိုကြာသာပတေးနေ့အထိဇက်တိုက်ထိုးစစ်တွေဆင်ခဲ့ပါတယ်။ဆော်ရီမဟာမိတ်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ကြီးအာမက်အယ်အစ်ရီကတော့တပုံတွင်ရှစ်တက်လာနေတယ်ဆိုတော့ပြောဆိုမှုတွေကိုကြာတာပရင်းတွေကပဲပယ်ချလိုက်သလိုကွဲထွက်နေတဲ့တက်စု၄တွေလောက်ကသာရှစ်တိုးလာတာဖြစ်ပြီးတော့ဒီအုပ်စုတွေကိုလည်းတုတ်တင်ပြစ်နိုင်တယ်လို့ပြောဆိုခဲ့ပါတယ်။တပုံအုပ်စုတွေကြာဆက်သွယ်ရေးတွေကိုလည်းဖျက်တောက်ထားတယ်လို့ဆိုပါတယ်။ဟူတီတပုံတွင်ဟာလူနေရပ်ကွက်တွေမှာလက်နက်တွေကိုဝတ်ထားတယ်လို့ဆွဆွဲခဲ့ပြီးတော့ဒီလက်နက်တွေကိုလည်းဖျက်ဆီးပစ်သွားမယ်လို့သတိပေးခဲ့ပါတယ်။ဆော်ရီဦးဆောင်တဲ့တပ်ဖွဲ့တွေဟာကြာတာပရင်းတွေကဆာနာမြို့တော်တဝိုက်ကသဘုံတွေရှိရာနေရာတွေကိုအဆက်မပြတ်လေကြောင်းကနေတိုက်ခိုက်နေပြီးတော့ကာကွယ်ရေးဝန်ကြီးဌာနအဆောက်အုံကိုလည်းဘုံကျဲခဲ့တယ်လို့ပြင်သစ်သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်။အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမေနီကတော့ဆော်ရီရဲ့ဘုံကျဲတိုက်ခိုက်မှုဟာလူမျိုးတုံးတက်ဖြတ်မှုလို့ပြောဆိုလိုက်ပြီးတော့ရာဇဝတ်မှုဆန်တဲ့လောက်ရက်ကိုရပ်တန့်ဖို့လည်းသတိပေးခဲ့ပါတယ်။ဟူတီတပုံတွေကိုကြောတောက်နောက်ခံပေးထားတယ်လို့ယုံကြည်ထားတဲ့အီရန်နိုင်ငံကတော့ယီမင်ရေပိုင်နက်နားကိုစစ်သည်မော်တွေဆစ်လွတ်ထားတယ်လို့လည်းပြောဆိုခဲ့ပါတယ်
။အယ်ရှာဘပ်အစွန်းရောက်အဖွဲ့ခေါင်းဆောင်12ဦးကိုဖမ်းမိဖို့ဆိုမာလီယာဆွေရောက်ကစုငွေထုတ်လိုက်ပါတယ်။အဲ့ဒီထဲမှာအဖွဲ့ရဲ့ထိပ်ဘိုင်းခေါင်းဆောင်နဲ့ကင်ညာမှာပြီးခဲ့တဲ့သတင်းပတ်ကလူများပြားကိုတက်ဖြတ်ခဲ့မှုမှာနောက်ွယ်ကကြိုးကန်စီစဉ်သူလို့ဆွဆွဲထားသူလည်းပါဝင်ပါတယ်။ကြာတာပရင်းနေ့ကကျင်ညာတဲ့စုငွေတွေထဲမှာအယ်ရှာဘပ်ဖွဲ့ကောင်းဆောင်အာမက်အိုမာအဘူအိုဘာယက်ကိုဖမ်းမိရင်အမေရိကန်ဒေါ်လာ2သိန်းခွဲကြီးမြင့်မှာဖြစ်ပြီးတခြားထင်ရှားတဲ့စစ်သွေးကြွ10ယောက်အတွက်1သိန်းကနေ1သိန်းခွဲအထိစုငွေအသီးသီးချင်းမြင့်မှာဖြစ်ပါတယ်။အလို့ရှိဆုံးလူတွေထဲမှာမိုဟာမက်မိုဟာမုဒ်ပါတယ်လို့ဆိုမာလီအစိုးရပြောခွင့်ရရစ်ဒဝမ်ဟာဂျီအက်ဒီဝါလီက VOA ဆိုမာလီဘာသာဌာနကိုပြောပါတယ်။ကျင်ညာနိုင်ငံကဂါရစ်ဆာတက္ကသိုလ်ကောလိပ်ကိုတိုက်ခိုက်မှုကိုသူစီစဉ်ခဲ့တာလို့ဆွဆဲထားတာပါ။အဲ့ဒီတိုက်ခိုက်မှုကြောင့်ကျောင်းသားကျောင်းသူ148ဦးသေဆုံးပြီးနောက်ထပ်ဒါဇင်ပေါင်းများစွာဒဏ်ရာရပါတယ်။စစ်သွေးကြွတွေကိုဖမ်းမိရင်ဖြစ်ဖြစ်သူတို့ကိုဖမ်းမိဖို့ဒါမှမဟုတ်တုတ်တင်နိုင်ဖို့သတင်းပေးရမယ်ဖြစ်ဖြစ်စုငွေကိုချိမြင့်မယ်လို့ပြောခွင့်ရကပြောပါတယ်။ကင်ညာနိုင်ငံကလည်းမူဝါမှုအတွက်စုငွေဒေါ်လာ2သိန်းကျော်ကြေညာထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကတရားရုံးတစ်ခုကိုရော့ကက်လောင်ချာတွေအပါအဝင်လက်နက်မျိုးစုံကိုင်ဆောင်ထားတဲ့တာလီဘန်စစ်သွေးကြွတွေကနေချာတာပရိနစ်ကဝင်ရောက်တိုက်ခိုက်ခဲ့ချိန်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အကြီးအကျယ်တိုက်ပွဲဖြစ်ခဲ့ပြီးတော့အ ਨੇ ဆုံးလူ10ဦးသေဆုံးခဲ့တယ်လို့60လောက်လက်ထဲရရရှိခဲ့ကြပါတယ်6နာရီကြာတိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက် ညနေပိုင်းမှာပဲမာဇာအီရှရက်မြို့ရဲ့တရားရုံးဝင်းကိုအစိုးရဘက်ကပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့အာဖဂန်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ခရိုင်ရဲမှုတူဦးပါဝင်လုံခြုံရေးအရာရှိတော်တော်များများလည်းအရက်သားတွေနဲ့အတူတေဆုံးခဲ့တယ်လို့ဆိုပါတယ်။ပွင့်လင်းရာသီထိုးစစ်တွေမတိုင်ခင်ဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်သဘုံတွေကပြောဆိုခဲ့ပါတယ်။2014ခုနှစ်အကုန်မှာအမေရိကန်နဲ့ NATO တပ်ဖွဲ့ဝင်တွေပြန်ရုပ်သိမ်းခဲ့ပြီးတဲ့နောက်သမ္မတသစ်ဂါနီအစိုးရကိုစင်ခေါ်ဖို့ကြိုးပမ်းတဲ့အနေနဲ့မချသေးခင်သတင်းပတ်တွေကဆလို့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေပေါ်တိုက်ခိုက်မှုတွေကိုအရှိန်မြင့်လှုံ့ဆော်လာနေတာဖြစ်ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE ကနေတောက်ကြနေမနေ့ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်။အကြံဖက်ဝါဒကိုအားပေးကူညီတဲ့နိုင်ငံတွေအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့နိုင်ငံတွေရဲ့စီးရင်တဲ့ကနေကွန်မြူနစ်ကျူဘားနိုင်ငံကိုဖယ်ရှားမလားဆိုတာမကြခင်ဆုံးဖြတ်ချက်ချမယ်လို့သမ္မတဘရက်ကိုဘာမကကြာတပရီနီမှာပြောပါတယ်။ကမ္ဘာရေးရာတွေမှာကျူဘားရဲ့လုံဆောင်ချက်တွေပေါ်အမေရိကန်နိုင်ငံကြီးဌာနရဲ့သုံးသက်ချက်အခုပြီးဆုံးသွားပြီဖြစ်ပြီးသူ့လက်ထောက်တွေစီကလက်တွေ့အကြံပြုချက်ကိုသူစောင့်နေတယ်လို့ဂျမေကာနိုင်ငံခီးစဉ်တစ်ခုတွင်မစ္စတာအိုဘားမားကပြောတာပါ။စီရင်တဲ့ကနေကျူဘားကိုဖယ်ရှားဖို့သူစံတာရှိတယ်ဆိုတာကိုမစ္စတာအိုဘားမားကအရေးလက္ခဏာပြပြောဆိုနေတာအတော်ကြာပါပြီ။250ကျဆက်ဆံရေးပြတ်တောက်နေပြီးတဲ့နောက်နှစ်နိုင်ငံကြားတရမန်ဆက်ဆံရေးပုံမှန်ပြန်ပြီးထူထောင်ဖို့ပြီးခဲ့တဲ့နှစ်နောက်ပိုင်းမှာသမ္မတအိုဘားမားကကြေညာခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာအကြံဖက်ဝါဒကိုအကြင်ကြင်ထောက်ခံအားပေးခဲ့တယ်ဆိုပြီးအမေရိကန်ကဆွဆွဲထားတဲ့တခြားနိုင်ငံ၃ခုကတော့ဆီးရီးယား၊အီရန်နဲ့ဆူဒန်တို့ဖြစ်ပါတယ်။မစ္စတာအိုဘားမားနဲ့ကျူဘားသမ္မတရာဦးကက်စထရိုတို့ပနမားနိုင်ငံမှာလုံမဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးကိုဒီသတင်းပတ်နှောင်းပိုင်းမှာတက်ရောက်ခြင်းအတွင်းသမ္မတအိုဘားမားရဲ့ဆုံးဖြတ်ချက်ကိုကြေညာပွဲရှိပါတယ
်။ဂျကာတာမြို့တော်ကဘုံးပေါက်ကွဲမှုမှာထိခိုက်ဒဏ်ရာရသူတွေကအနည်းဆုံးတစ်ယောက်ဟာဘုံးလုတဲ့သူဖြစ်နိုင်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဗုဒ္ဓဟူးနေ့နောက်ပိုင်းကလူစီကားရဂျကာတာမြို့ထဲမှာဘုံးပေါက်ကွဲမှုကြောင့်လူ၄ဦးဒဏ်ရာရရှိခဲ့တယ်လို့လဲကြာတာပရင်းနေမှာအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။လောလောဆယ်ပေါက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပြီးဘာကြောင့်ဘုံးလုတာလဲဘလို့လုတ်ပြီးပေါက်ကွဲမှုဖြစ်ခဲ့တာလဲဆိုတာကိုပြောဖို့ကတော့စော်လွန်သေးတယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ရဲ့ဒူရဲချုပ်ဘရိုဒင်ဟေတီကပြောဆိုခဲ့ပါတယ်
။ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီ NEC ရဲ့ဖွဲ့စည်းပုံအစ်စ်နဲ့အဖွဲ့ဝင်တွေကိုကမ္ဘောဒီးယားလွှတ်တော်ကအတည်ပြုလိုက်ပါပြီ။မဲဆန္ဒရှင်မှတ်ပုံတင်တဲ့ကိစ္စနဲ့ရွေးကောက်ပွဲတွေကိုကြီးကြပ်မဲ့ဒီကော်မတီဖွဲ့စည်းရေးကိစ္စလာပေါင်းများစွာကြောက်အောင်စစ်ဆက်ညှိနှိုင်းပြီးတဲ့နောက်အခုလိုအတည်ပြုလိုက်တာပါ။အာဏာရပါတီနဲ့အတိုက်ခံပါတီတွေကရွေးတဲ့လူ၄ဦးစီနှစ်ဖက်စလုံးကသဘောတူညီသူ2ဦးစုစုပေါင်းအဖွဲ့ဝင်9ဦးပါ NEC အသစ်ကိုလွှတ်တော်ကိုယ်စားလှယ်118ယောက်ရှိတဲ့အထက်113ယောက်ရဲ့ထောက်ခံမှုနဲ့ကြာတာပရီးနေ့မှာအတည်ပြုလိုက်တာပါ။အရင်ကဖွဲ့ထားတဲ့ NEC ဟာအာနာယကမ္ဘောဒီးယားပြည်သူပါတီ CPP ကိုပတ်လိုက်တဲ့ဆိုပြီးအပြင်းအထန်ဝေဖန်ခံခဲ့ရပါတယ်။2023ခုနှစ်မှာရွေးကောက်ပွဲတွေပြီးတဲ့နောက်ကာလရှည်ကြာနိုင်ငံရေးအခြေအနေမတင်မကျဖြစ်နေခဲ့တာအဆုံးသတ်သွားစေခဲ့တဲ့ဆွေးနွေးပွဲတွေမှာဒီ NEC ကိုပြုပြင်ပြောင်းလဲဖွဲ့စည်းရေးကိစ္စဟာအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့အဓိကတောင်းဆိုချက်တစ်ခုဖြစ်ပါတယ်။အခု NEC အသစ်ကအဖွဲ့ဝင်တွေအားလုံးဟာသူတို့ရဲ့တာဝန်တွေကိုမထမ်းဆောင်ခင်မှာနိုင်ငံရေးပါတီတွေနဲ့လွှတ်တော်တွေကနေနှုတ်ထွက်ရမယ်လို့မဲခွဲဆုံးဖြတ်ပြီးတဲ့နောက်ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်အမေရိကန်ပြည်ထောင်စုတောင်ကရိုလိုင်းနားပြည်နယ် North Charleston မြို့မှာလက်နက်မဲ့လူမဲ့တူဦးကိုလူပြူရဲတူဦးကတနက်နေ့ပြစ်လိုက်လို့တေသွားတော့ကိုဆဲလ်ဖုန်းနဲ့ဗီဒီယိုရယူထားသူကသူရိုက်ခဲ့တဲ့ဗီဒီယိုကိုဖျက်ပစ်လိုက်ဖို့အစောပိုင်းတုန်းမှာစဉ်းစားခဲ့သေးတယ်လို့ပြောပါတယ်ရဲတပ်ဖွဲ့ဝင် Michael Slager ဟာ Walter Scott ကိုလျှက်စစ်ကျင်းစစ်တနက်နေ့ပြစ်ပြီးတဲ့နောက်အခြေအနေကိုထိန်းထားလိုက်တယ်လို့ဗီဒီယိုရယူခဲ့တဲ့Fighting Santana က NBC ရုပ်သံသတင်းဌာနကိုဗိုလ်ထူးနေမှာပြောပါတယ်။ရင်စိကံဖောက်ပြက်မှုနဲ့ Scott ကို Slager ကတားပြီးတဲ့နောက်မှာအဲ့လိုလုပ်တာပါ။ Cell phone နဲ့ရိုက်ထားတဲ့ video ထွက်လာပြီးတဲ့နောက်ရဲတပ်ဖွဲ့ဝင် Michael Slager ကိုရဲတပ်ဖွဲ့တွေကနေထုတ်ပြစ်လိုက်ပြီးလူသတ်မှုနဲ့တရားစွဲထားပေမဲ့လည်း North Charleston မြို့မှာတော့ဗိုလ်ထူးနေကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။စနေနေ့ကအသက်50အရွယ် Walter Scott မောင်းလာတဲ့ကားမှာဗရိတ်မီးပြက်နေတဲ့အတွက်အဲ့ဒီရဲကတားပြီးတဲ့နောက်မှာတနက်နေ့ရှစ်ချက်ဖြစ်ခဲ့တယ်ဆိုပြီးတော့ရဲကိုဆွဆွဲထားပါဗျ။ဒီဝါလီကံဘို့မမကန်လုဆောင်ခဲ့မှုနဲ့တရားစွဲခံနေရတဲ့အီတလီနိုင်ငံသားတူဟာအီတလီနိုင်ငံမီလန်မြို့တရားရုံးထဲမှာဂျာတာပရီနီကတနက်နေ့ပြစ်တာကြောင့်သူ့ရဲ့ရှင်နေအမှုတွဲတူဦးနဲ့တရားသူကြီးတူဦးတို့တည်ဆုံသွားပါဗျ။အဲ့ဒီနောက်သူကမော်တော်ဆိုင်ကယ်နဲ့ထွက်ပြေးသွားပြီးတဲ့နောက်အခင်းဖြစ်နေရာကနေ15မိုင်ခွဲကျော်ကွာဝေးတဲ့နေရာမှာသူ့ကိုပြန်ဖမ်းမိပါဗျ။ ကလော်ဒီယိုဂီယဒီယလိုဟာခံတက်လူတရားရုံးနယ်ကိုဘယ်လိုလုပ်ပြီးတနက်ရအောင်ယူလာနိုင်လဲဆိုတာအပြည့်အဝစုံစမ်းစစ်ဆေးသွားမယ်လို့တာဝန်ရှိသူတွေကကတိပေးပါတယ်။တရားရုံးဝင်မှာဧည့်သည်တွေကိုတန်တတ်ထုရှာဖွေဇက်တွေနဲ့စစ်ဆေးပြီးမှဝင်ခွင့်ပြုတာဖြစ်ပေမဲ့ဝန်ထမ်းတွေတရားသူကြီးတွေနဲ့အတိမတ်ပြုရှေ့နေပြီကိုတော့မစစ်ပါဘူး။ကလော်ဒီယိုနဲ့တခြားလူနှစ်ယောက်တို့ဟာဒေဝါလီခံဖို့မမှန်မကန်လုဆောင်မှုနဲ့တရားရင်ဆိုင်နေရတာပါခင်ဗျာ။
Direct from Washington, the voice of America, VOA. တောင်ကျန်နေနေတဲ့ခင်တဲ့အစီအစဉ်ကိုကိုကျော်ကျော်သိန်းနဲ့မနေနာချန်တို့ကတင်ပြခဲ့တာပါရှင်။မကြာခင်မှာတော့စစ်တပ်အာဏာသိမ်းပြီးနောက်ထိုင်းနိုင်ငံရဲ့တန်တမန်ဆက်ဆံရေးဘာတွေထူးခြားလာတယ်လဲဆိုတာတင်ပြဖို့ရှိပါတယ်။မြန်မာနိုင်ငံကဘာသာရေးပဋိပက္ခတွေကိုကင်တွဲဖြေရှင်းရမှာမတူကွဲပြားတဲ့ဘာသာရေးခေါင်းဆောင်တွေကြားအစင်မပြတ်ထိတွေ့ဆက်ဆံပြီးနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှသာပြဿနာတွေကိုရော့ချနိုင်မှာဖြစ်တယ်လို့ရွှေဘိုမျိုးရွှေချင်းသိကျောင်းဆရာတော်ဦးတေစာဒီပတီကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကိုရောက်ရှိခိုက်ပြောဆိုလိုက်ပါတယ်။မြန်မာပြည်သူလူထုကြားမှာဒေသအလိုက်ဥဆောင်ပါဝင်နေသူတွေရဲ့အမြင်တွေကိုစူးစီးရိုက်ကူးထားတဲ့ Portraits of Diversity မှတ်တမ်းရုပ်ရှင်ပြပွဲအတွင်းလည်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။အဲ့ဒီရုပ်ရှင်ပြပွဲကိုကိုတိုင်သတင်းသွားယူခဲ့တဲ့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ဒါရိုက်တာခန္နန်အာရုဏဆလမ်ရဲ့ကူတဲ့ Portraits of Diversity မှတ်တမ်းရုပ်ရှင်ပြပွဲကို Washington DC မြို့တော်မှာရှိတဲ့ American ငြိမ်းချမ်းရေး Institute USIP ရုံးကခန်းမဆောင်တစ်ခုမှာကြာသပတေးနေ့နေ့ခင်းပိုင်းကပြသခဲ့တာပါ။ဒီမှတ်တမ်းရုပ်ရှင်ကို2004ခုနှစ်အတွင်းမြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့ဘာသာရေးလူမှုရေးဦးဆောင်နေသူ9ဦးရဲ့သဘောထားအမြင်တွေကိုရိုက်ကူးထားတာလည်းဖြစ်ပါတယ်။ရွှေဘိုမြို့ကဆရာတော်ဦးတေစာဒီပတီရဲ့ရွှေချင်သိဖုန်းတော်ကြီးကျောင်းဟာ HIV ဝေဒနာရှင်တွေဆေးဝါးကုသနိုင်ရေးအတွက်သူကျောင်းမှာဆောင်ရှောက်ထားသလိုလမ်းဘေးလေလွတ်နေတဲ့ကလေးငယ်တွေကိုခေါ်ယူပြီးအခြေခံပညာတက်မြောက်အောင်စာသင်ပေးနေတဲ့ဆရာတော်လည်းဖြစ်ပါတယ်။မိဒီလာမြို့ကမွတ်စလင်နဲ့ဗုဒ္ဓဘာသာကြားပရိပက္ခတွေဖြစ်ခဲ့ပြီးနောက်ပိုင်းအခြေအနေတွေပိုဆိုးမသွားအောင်ဘာသာရေးကောင်းဆောင်တွေကြားထိတွေ့ဆက်ဆံထိန်းသိမ်းခဲ့ရတယ်လို့ဆရာတော်ဦးတေစာဒီပတီကမိန့်ပါတယ်။
အဲမေဒီလာဖြစ်ပြီးတဲ့နောက်မှာဒီဘက်မှာလည်းကောလာလာတွေဝင်နေတယ်။ရောင်းတဲ့ခါကျရင်မဖြစ်နိုင်ဘူးဆိုတာရေတည်တည်ချာချာစုံစမ်းမှုတခြားအောင်ရှောက်မပြောဘူး။အဓိကတော့ကောလာလာဖြစ်သွားတဲ့နေရာမှာလူအုပ်ဖြစ်မသွားဘူး။ကျန်းသာအဓိကပြောတာလူအုပ်ဖြစ်သွားရင်တော့ကြံစည်ဖြစ်သွားမှာ။လူနှစ်ဖက်ဟာလာရေးပုံကိုယ်တွေထိန်းညာနေထိန်းနိုင်သွားတယ်လည်းရှိတယ်။
Portraits of Diversity မှတ်တမ်းရုပ်ရှင်မှာပါဝင်သူနောက်ဦးကတော့အစ္စလမ်ဘာသာဝင်ကျောင်းဆရာဦးအေးလွင်ပဲဖြစ်ပါတယ
်မြန်မာစကားပုံမှာရှိတယ်မလားလက်ခုပ်ဆိုတာတစ်ဖက်တည်းတီးလို့မရဘူးနှစ်ဖက်တည်းမှလက်ခုပ်ဆိုတာမြင်တယ်အဲ့တော့ပြုပြင်ပြောင်းလဲမှုဆိုတာနှစ်ဖက်စလုံးကလောက်ပါတယ်ဒါမှပရိပက္ခဆိုတာဖြေလည်မှုရမွတ်စလင်တွေဘာလုပ်တယ်လဲဆိုတာကိုဖိတ်ခေါ်ပြီးတော့နော်ပရိပက္ခကျောင်းတော်ဒီမှာဘာသာရေးပွဲဒီမှာဒီတရားစခန်းတွေမှာသူတို့ဖိတ်ခေါ်ပြီးတော့ပူပေါင်းပါဝင်မှုတွေပြမယ်အဲ့တော့သူတို့ပါဝင်လိုက်တယ်ဆိုလို့ရှိရင်ဒါကျွန်တော်အတွေ့အကြုံရပါဘာလဲဆိုတော့ဟာတို့ကတိတ်မကွဲပြားပါလားတို့မှလည်းဒီလိုရှိတယ်တို့လုပ်တဲ့ဟာတွေလည်းသူတို့လုပ်ပါလားဆိုပြီးအတိဝင်လာလို့ရှိရင်အခုကပြောတဲ့တန်လျာတွေကပြေပြောက
်မန္တလေးမြို့က YMCA ခရီးယန်လူငယ်အသင်းဦးဆောင်သူဦးနေဝင်းကတော့မြန်မာပြည်ကဘာသာရေးပြည်ပကတွေနဲ့ပတ်သက်လို့ရုပ်ရှင်ဇာတ်လမ်းထဲမှာခုလိုသုံးသပ်ပါတယ
်အခုပြဿနာကိုကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်တော့တစ်ဖက်ကဗုဒ္ဓဘာသာတစ်ဖက်ကအဲမွတ်စလင်ပေါ့နော်တနက်ဖွဲ့ဖြစ်နေတယ်ဆိုတော့ကျွန်တော်ခရိယန်တယောက်အနေနဲ့ဆိုလို့ရှိရင်ဒီနှစ်ဖွဲ့ညီညွတ်နဲ့အေးအေးချမ်းချမ်းတင့်မြတ်သွားဖို့အတွက်ကကျွန်တော်တို့မှလိုရမဲ့တာဝန်မှမဖြစ်မနေကျွန်တော်ရှိတယ်လို့ကျွန်တော်ခံစားရတယ်ဒီဘာသာပေါင်းစုံလှူရှားမှုဒီမဖြစ်မနေဆက်ရှိနေရမယ်ညီညွတ်ရေးဆက်လုပ်သွားရမယ်ဆိုပြီးတော့မှခံစားနေရတဲ့အတွက်ကျွန်တော်ဒီနေ့ညီညွတ်ရေးကိုဒီဘာသာပေါင်းစုံနဲ့ဆက်ပြီးလုပ်နေတယ်
ပရိပက္ခနဲ့ညဉ့်ဉန်းရေးလေးလာရေးစင်တာရဲ့အမှုဆောင်အရာရှိ Miss Emma Leslie ကတော့ဒီ Portraits of Diversity ရုပ်ရှင်ကိုထုတ်လုပ်ခဲ့ပြီးနိုင်ငံတကာပြည်သက်တွေကိုဖြန့်ဝေရတဲ့အကြောင်းရင်းကိုရှင်းပြပါတယ
်။ To share an alternative narrative about what's going on in Burma Myanmar right now and isolated incidences of religious violence
မြန်မာနိုင်ငံမှာလက်ရှိဘာတွေဖြစ်နေတယ်ဆိုတာရေဘာသာရေးပရိပက္ခတွေဟိုနာဒီနာမှာကွက်ကြားကွက်ကြားဖြစ်နေတာကိုသိစေဖို့ရည်ရွယ်တာဖြစ်ပါတယ်။နိုင်ငံတလွားမှာဘာသာရေးနဲ့ပတ်သက်လို့တီးခတ်နိုင်စွမ်းကြဆင်းနေတာတွေကိုလည်းသိစေချင်တာပါ
။ပရိသတ်ပေါင်း100နီးပါးတက်ရောက်ခဲ့တဲ့ Portraits of Diversity မှတ်တမ်းရုပ်ရှင်ပြပွဲကိုလာမယ့်ရက်ပိုင်းအတွင်းနယူးယောက်မြို့မှာပြပွဲတစ်ခုဆက်လုပ်သွားဖို့အစီအစဉ်ထားတယ်လို့သိရပါတယ်ခင်ဗျာ
။ကိုညောင်ဝင်းအောင်ပါရှင်။ ရန်ကုန်တိုင်းရွေးကောက်ပွဲကော်မရှင်က2015ရွေးကောက်ပွဲမှာမဲပေးနိုင်မဲ့မဲဆန္ဒရှင်စည်းင်းတွေမှန်ကန်တိကျနိုင်ရေးအတွက်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာမနေ့ကကျင်းပတဲ့တိုင်းလွတ်တော်အစည်းအဝေးမှာပြောဆိုလိုက်ပါတယ် VOA သတင်းတောက်မတ်မေခါကအကြောင်းစုံကိုပြောပြမှာပါရှင
်ဟုတ်ကဲ့ပါဒီကနေ့တိုင်းဒေသကြီးလွတ်တော်မှာဗဟန်းမြို့နယ်မဲဆန္ဒနယ်နှင်းမှာလွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းက2015ပါတီစုံအထွေထွေရွေးကောက်ပွဲနဲ့ပတ်သက်ပြီးတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အနေနဲ့အခြေခံမဲဆန္ဒရှင်စည်းရင်းများမှန်ကန်တိကျရေးနဲ့ပတ်သက်ပြီးမေးခွန်းမေးမြန်းတဲ့အပေါ်မှာခုလိုတိုင်းကော်မရှင်ဥက္ကဋ္ဌကဖြေကြားလိုက်တာပါ
ဆိုပါမဲဆန္ဒများဟာရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေအတွက်အားကိုးအားထားပြုနိုင်တဲ့မဲဆန္ဒများဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ဝဲကတာဝန်ယူနိုင်ပါတယ်။တို့ရတွင်မှန်ကန်သောမဲဆန္ဒများဖြစ်သည်ဟုသောအချက်ကိုတော့ကျွန်တော်တို့တာဝန်မယူနိုင်ပါဘူး။အဘယ်ကြောင့်ဆိုသောမှန်ကန်သောမဲဆန္ဒများပြုစုခြင်းနှင့်ဆက်လျင်း၍ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတစ်ခုတည်းနဲ့ဆောင်ရွက်လို့မရပါဘူးမဲဆန္ဒရှင်များနိုင်ငံရေးပါတီများရွေးကောက်ပွဲဝင်လွှတ်တော်ကိုယ်စားလှယ်လောင်းများအရပ်ဘက်လူမှုအဖွဲ့အစည်းများအားလုံးပါဝင်ဆောင်ရွက်မှတ်သားလျင်မှန်ကန်သောမဲဆန္ဒတစ်ခုပြုစုတိုင်ပါ
ရွေးကောက်ပွဲကော်မရှင်တွေအနေနဲ့မဲဆင်းတွေကိုပြည့်စုံမှန်ကန်မှုရှိအောင်ထည့်သွင်းနိုင်ခြင်းမရှိခဲ့ရင်လေပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအဆင့်ဆင့်ကိုဥပဒေအရအရေးယူနိုင်ခြင်းရှိကြောင်းကိုလွှတ်တော်ရွေးကောက်ပွဲဥပဒေပုံမှန်86နဲ့89မှာတရားဝင်ဖော်ပြပါရှိတယ်လို့တိုင်းကော်မရှင်ဥက္ကဋ္ဌဦးကိုကိုကလွှတ်တော်မှာဖြေကြားခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှဗဟိုအလို့မှုကြောင့်ဦးထွန်းထွန်းဟိန်ကတော့မတမာတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေကိုဥပဒေအကြောင်းအရအရေးယူခွင့်ရှိမှသာအခြေခံနိုင်ငံသားအခွင့်အရေးကိုအပြည့်အဝရမှာဖြစ်ကြောင်းပြောဆိုလိုက်ပါတယ
်ဒီကော်မရှင်တရားအပေါ်မှာကျွန်တော်တို့ကအရေးယူလို့မရဘူးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေကမှားတယ်ဖြစ်စေမှန်တယ်ပဲဖြစ်စေဒါဟိုအရေးယူလို့မရဘူးလို့ဒီဖွဲ့စည်းရုပ်ချုပ်ပုံချင်ဥပဒေမှာပေါ့ပြဋ္ဌာန်းထားတာရှိတယ်ပေါ့ဒီမဲပေးကြီးကညွှန်းဆိုလို့သာနိုင်ငံအခွင့်အရေးတွေမှာကျွန်တော်အမြင့်ဆုံးအခွင့်အရေးပါပဲဒီအခွင့်အရေးများကိုကျွန်တော်တို့ကဒါချုပ်ပေါက်ခံရတဲ့အခါဒီကျွန်တော်တို့ဒီမဲပီးပိုင်ခံရတဲ့အခါမှာဒီနိုင်ငံသားတွေကအလုံးမင်းနစ်နာပါတယ်ခင်ဗျာဟိုဘာဖြစ်လဲဆိုတော့ငါတို့ချင်လုပ်ပင်ကဘာမှမဖြစ်ဘူးဆိုတဲ့အစမျိုးကြတော့ဒါတော်တော်ခက်တကိစား
တကောင်စင်းကိုအခြေခံပြီးမဲဆန္ဒရှင်စင်းင်းကိုကောက်ယူပါကမဲဆန္ဒရှင်မဲစင်းများပျောက်ဆုံးနိုင်ကြောင်းဦးထွန်းထွန်းဟိန်ကခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
ဒီကော်မရှင်ကယူရောပဲဒီတော့ယူရောပဲကော်မရှင်ကနေပြီးတော့ကျွန်တော်မင်းစင်ပြုစုတယ်ဟာဟာအင်းအောင်စုစင်းရင်ပေါ်မှာသူကအခြေတပြီးပြုစုလိုက်တာခင်ဗျအဲ့တော့အဲ့အင်းအောင်စုစင်းရင်မရှိတဲ့လူတွေပေါ့နော်အိမ်မိုင်မရှိဘူးဆိုရင်ကျွန်တော်အင်းအောင်စုဇာမပေးဘူးလို့ကျွန်တော်ကြားနေရတယ်ခင်ဗျနောက်တစ်ခါကျူကျော်စင်းဝင်တော့လို့ရှိရင်အင်းအောင်စင်းမပေးတော့ကျွန်တော်ဒီကျူကျော်စင်းစင်းရင်နဲ့ကိုကျွန်တော်ဝင်လို့မရဘူးပေါ့ဒါလိုဖြစ်ဖြစ်ဒီရှိနေတယ်ဒီမင်းစင်ကပျောက်ဖို့များနေတယ်အဲ့လိုမှမပြုစုမဲနဲ့ကျွန်တော်တို့ကဒီတန်းကောင်စင်းပေါ်မှာပြုစုမယ်ဆိုရင်မူတည်ပြုစုမယ်ဆိုလို့ရှိရင်ပို့ပြီးတော့မှန်ကန်နိုင်လိမ့်မယ်ပေါ့
တတိပုတ်ကလလွှတ်တော်အမတ်ဒေါက်တာညိုညိုသိန်းကတော့လွှတ်တော်မှာရုပ်ကဝဲကော်မရှင်ဥက္ကဋ္ဌကမဲဆန္ဒရှင်စည်းရင်းတွေနဲ့ပတ်သက်ပြီးဖြေကြားထားတဲ့အပေါ်မှာခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
်အမှန်မှန်ကတော့ဟိုအခွင့်အာဏာရှိတဲ့သူတယောက်ကအခွင့်အာဏာရှိတဲ့အတိုင်းမဆောင်ရွက်ဘူးဆိုရင်ပြည်ထောင်စုတရားလွှတ်တော်ချုပ်ကိုစာချုပ်တော်တွေရှောင်နိုင်တယ်ဆိုတာဟာနိုင်ငံသားတွေရဲ့မူလအခွင့်အရေးပဲလေ
ရွေးကောက်ပွဲကော်မရှင်အနေနဲ့ရန်ကုန်တတိုင်းလုံးအတွက်အခြေခံမဲဆန္ဒရှင်စည်းရင်းထုတ်ပြန်မှုတွေကိုအဆင့်3ဆင့်နဲ့လှုပ်ဆောင်မယ်လို့တိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကိုကိုကပြောဆိုထားပါတယ်ပထမအဆင့်ကိုမြို့နယ်10မြို့နယ်ဒုတိယအဆင့်ကိုမြို့နယ်14ခုတတိယအဆင့်ကိုမြို့နယ်22ခုမှာထုတ်ပြန်သွားမှာဖြစ်ပါတယ်။ရန်ကုန်တိုင်းတိုင်းလုံးအတွက်အခြေခံမဲဆန္ဒရှင်စည်ရင်ထုတ်ပြန်မှုကိုတော့လာမယ့်ဇူလိုင်လအတွင်းမှာအပြီးသက်ထုတ်ပြန်ပေးသွားမယ်လို့ဥက္ကူကူကပြောဆိုထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်မေခါပါရှင်။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံဟာတန်တမန်ဆက်ဆံရေးမှာထူးခြားတဲ့အပြောင်းအလဲတွေလုပ်နေတယ်လို့ထိုင်းလေးလာသူတွေကတုံ့သက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အမေရိကန်နဲ့ဆက်ဆံရေးအေးဆက်နေချိန်မှာတရုတ်ရုရှားဂျပန်တို့နဲ့ပိုးပြီးတိုးဆက်ဆံလာနေပါတယ်။ဘန်ကောက်မြို့တော်ကနေ VOA သတင်းတောက် Ron Corbin သတင်းပေးပို့ထားတာကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ပြီးခဲ့တဲ့နှစ်မေလမှာထိုင်းစစ်တပ်ကအာဏာသိမ်းလိုက်ချိန်ကလေးကအနောက်အင်အားကြီးနိုင်ငံတွေနဲ့ဆက်ဆံရေးအေးဆက်နေကြတာပါ။နိုင်ငံရေးလှုပ်လှုပ်ခွင့်ကိုဖိနှိပ်ပြီးဒီမိုကရေစီနှီးကြအုပ်ချုပ်ရေးကိုရပ်ပစ်လိုက်တဲ့ပေါ်လူ့ခွင့်ရေးအဖွဲ့တွေနဲ့အနောက်အစိုးရတွေကဝေဖန်ပြောဆိုပြီးရွေးကောက်ပွဲအသစ်တွေလုပ်ဖို့ထပ်ခါတလဲလဲတောင်းဆိုထားပါတယ်။ ထိုင်းနိုင်ငံမှာအရင်ဆက်အနာသိမှုတွေကဒီမိုကရေစီနှိကျလုပ်ငန်းစဉ်တွေကိုပြန်အသက်သွင်းပြီးအမေရိကန်လိုတမိုင်းအစဉ်ဆက်ကြောတောနောက်ခံပြီးခဲ့တဲ့နိုင်ငံတွေနဲ့ဆက်ဆံရေးပြန်တည်ဆောက်ယူခဲ့ပါတယ်။ဒါပေမဲ့အခုတော့ရွေးကောက်ပွဲတွေလုပ်ဖို့စီစဉ်ထားတာမရှိဘဲအာရှဒေသမှာတန်တမန်ဆက်ဆံရေးတခြားရွေးချယ်စရာတွေကိုထိုင်းနိုင်ငံကရှာဖွေနေတယ်လို့၎င်းမျိုးမှာမကြခင်ကလုပ်ခဲ့တဲ့ဆွေးနွေးပွဲတစ်ခုအတွင်းလေးလာသူတွေကပြောပါတယ်။ထိုင်းနိုင်ငံဟာတရုတ်နဲ့ကြံတဲ့အရှိတောင်အာရှနိုင်ငံတွေအကြားဆက်သွယ်ပြီးတဲ့တံတားတစင်းတစ်ဖွဲ့ကိုကိုကိုမြင်နေတယ်လို့ Nation Multimedia အုပ်စုရဲ့လက်ထောက်အယ်ဒီတာကာဝိချွန်ကစ်တာဝန်ကပြောပါတယ်။တောင်တရုတ်ပင်လယ်ရေပြင်ပိုင်နဲ့ကိစ္စအပေါ်တရုတ်နဲ့အရှိတောင်အာရှနိုင်ငံတွေအကြားတင်းမာနေတာပြေလျော့စေဖို့ထိုင်းတာဝန်ရှိသူတွေပြီးခဲ့တဲ့နှစ်ကလုပ်ခဲ့တယ်လို့သူကပြောပါတယ်။တရုတ်နဲ့ထိုင်းနိုင်ငံတို့အကြားဆက်ဆံရေးပိုပြီးတိုးချဲ့လာွယ်ရှိတယ်လို့ကောက်ဝီကပြောပါတယ
် In the next 5 to 10 years this exactly will happen particularly under Xi Jinping and
အထူးသဖြင့်ကမ္ဘာ့ရှီဂျင်းပင်နဲ့ဝန်ကြီးချုပ်လီကေချန်တို့လက်ထက်မှာလာမယ့်နောက်5နှစ်ကနေ10နှစ်အတွင်းဖြစ်လာမယ့်အတိအကျပုံစံပါပဲ။ဘာကြောင့်လဲဆိုတော့အခုဆိုရင်ထိုင်းနိုင်ငံဟာတရုတ်ရဲ့မဟာဗျူဟာစီမံကိန်းတစ်စုံလုံးရဲ့တစ်စိတ်တစ်ပိုင်းဖြစ်နေပြီးတဟအဓိကအချက်လို့ကျွန်တော်ထင်ပါတယ်
တရုတ်ရဲ့ထိုင်းနိုင်ငံနဲ့ဆက်ဆံရေးကအမေရိကန်ရဲ့ဆက်ဆံရေးထက်ပိုပြီးပုံမှန်ရှိခဲ့တယ်လို့ကောက်ဝီကဆိုပါတယ်။ထိုင်းစစ်တပ်ကအာဏာသိမ်းတဲ့ပေါ်တရုတ်ကအများအပြားဘာမှမပြောခဲ့ပါဘူး။ထိုင်းစိုးရဟာအိန္ဒိယ၊ဂျပန်၊ရုရှားတို့နဲ့လည်းဆက်ဆံရေးအားကောင်းအောင်လုပ်ထားပါတယ်။ရုရှားနဲ့ထိုင်းကြားနှစ်နိုင်ငံကုန်သွယ်ရေးကို2016ခုနှစ်မှာအမေရိကန်ဒေါ်လာ10ဘီလီယံအထိနှစ်ဆတူဖို့ဒီသတင်းပတ်မှာကြေညာပါတယ်။တခါအိန္ဒိယကလုံခြုံရေးဆိုင်ရာထိပ်တန်းကူစရဲအဖွဲ့မကြသေးခင်ကပဲထိုင်းနိုင်ငံစီလာသွားပါတယ်။ဂျပန်ကလည်းထိုင်းနိုင်ငံရဲ့ရထားလမ်းကိုအဆင့်မြင့်မဲ့ဘီလီယံဒေါ်လာများစွာတန်စီမံကိန်းမှာရင်းနှီးမြှုပ်နှံခြင်းနေပါတယ်။ထိုင်းစစ်အစိုးရကိုအမေရိကန်ကဝေဖန်တာကြောင့်တန်တမာဆက်ဆံရေးရွေးချယ်ချက်အစ်စ်တွေကိုရှာဖွေလာတာလို့ချူလလောင်ကွန်းတက္ကသိုလ်ကအနိုင်ငံရေးသိပ္ပံပညာရှင်တစ်တီနန်ပေါင်စုဒီရက်ကပြောပါတယ်
။ You know the Thai-US relationship is so deeply embedded in the Cold War.that after the Cold War and into the 21st century is very high
American society CE Kalama nana shan shan mit dwe ka da ba CE bi lo 27 ya su de win la de kha ja raw ai sasan ye go pyan pong phaw bo pyan chi bo wa bo khat la ba de Russia India tayuk sa de in a ji nangan rwe naw sun Japan nangan ne taw ma a lo CE kala sasan ye chin ni ma si ka ba bu da chang aku raw sasan ye ga ma ye mya phit ni ba bi chain ji je a si han je a si တမျိုးမျိုးဆန်နေရတာဖြစ်ပါတယ်
။ထိုင်းနိုင်ငံကတရုတ်နဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးတိုးမြင့်ဖို့လည်းလုပ်နေပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးဖရာဝစ်ဝေါင်ဆူဝမ်ဟာရေဒါအုပ်စုချုပ်အပါအဝင်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဦးဆောင်ပြီးဒီသတင်းပတ်အတွင်းတရုတ်နိုင်ငံစီသွားပါတယ်။တရုတ်လို့ဒီဇယ်အင်ဂျင်3ရင်းငုတ်သင်းမောနှစ်ဆင့်ဝယ်ဖို့ကိစ္စဆွေးနွေးဖို့သွားတာပါ။ဒီလိုပို့ပြီးထိတွေ့ဆက်ဆံလာတာတွေကမဟာဗျူဟာခင်းချင်းပြောင်းလဲတာကိုမိမောင်းထိုးပြနေတယ်လို့ထိုင်းကာကွယ်ရေးဆိုင်ရာအကြံပေးနိုင်ငံရေးသိပ္ပံပညာရှင်ပန်နီတန်ဝါထနာယာကုန်းကပြောပါတယ
် I think what you are seeing is not only for the first time in decades the environment permits Thailand to readjust
ခုနေရတာကနိုင်ငံတကာနဲ့ဒေသတွေမှာအပြောင်းလဲအခြေအနေတွေရထိုင်းနိုင်ငံရဲ့မဟာဗျူဟာဟန်ချက်ကိုပြန်ပြီးချိန်ညှိဖို့ဆယ်စုနှစ်ပေါင်းများစွာအတွင်းပထမဆုံးအဖြစ်ထိုင်းနိုင်ငံအတွက်အခင်းအကျင်းရလာတာပါဒီကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့မဟာဗျူဟာအနေအထားကြောင့်စူပါပါဝါနိုင်ငံနေနဲ့မဟာဗျူဟာဆက်ဆံရေးကိုပထမဆုံးအခြေအဖြစ်ထိုင်းနိုင်ငံကပြန်ပြီးချိန်ခွင်ညှိခွင်ရလာပါတယ
်တရုတ်ရုရှားအိန္ဒိယတို့နဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုတိုးချဲ့နေပြီမဲ့လေအမေရိကန်နဲ့ဆက်ဆံရေးကိုဆက်ပြီးထိန်းထားဖို့တာဝန်ရှိသူတွေလှုပ်လာပွဲရှိတယ်လို့ပန်နီတန်ကမြင်ပါတယ်ဒါဟာဖြင့်တန်တမန်ဆက်ဆံရေးနဲ့ပတ်သက်ပြီးထိုင်းဆိုရကကာလရှည်ကြာဆွဲကင်လာတဲ့လက်တွေ့ကြကြချင်းကပ်နည်းကိုထင်ဟနေတယ်လို့ပန်နီတန်ကသုံးသပ်ပါတယ်ခင်ဗျာ
ကိုချောချောသိပြပြသွားရပါရှင်ထိုင်းနိုင်ငံသတင်းနဲ့တဆက်တည်းအိန္ဒိယလာအိုနိုင်ငံမှာလဲအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့နိုင်ငံတကာအလူရှင်တွေကဘိန်းအစားထိုးဖွံ့ဖြိုးရေးစီစဉ်တွေကိုအားပေးကူညီနေတဲ့အကြောင်းလဲပြောပြမှာပါ။တိုင်းစည်းအဖြစ်အသုံးပြုတာအပါအဝင်တိုင်းရင်းသားတောင်ပေါ်ဒေသတွေမှာအစဉ်လာစိုက်ပျိုးလေးရှိကြတဲ့ဘိန်းပပျောက်ရေးအစီအစဉ်တွေအောင်မြင်ဖို့အတွက်စီးရဲမွဲတင်မှုရော့ချရေးအစီအစဉ်တွေနဲ့ကြားကန်ပေးဖို့လိုလိမ့်မယ်လို့လဲအကဲခတ်တွေကထောက်ပြတဲ့အကြောင်း VOA သတင်းတော့ Ron Compin ရဲ့ဗန်ကောက်မြို့ကပေးပို့တဲ့သတင်းကိုပဲမက်နန္ဒာချန်ကဆက်ပြီးတော့ပြောပြမှာပါရှင်
။မြန်မာနဲ့ထိုင်းနိုင်ငံလိုပဲလာအိုနိုင်ငံဟာလည်းမူရစ်ဆေးဝါးမောင်းခိုရောင်းဝယ်မှုတွေကြောင့်အစဉ်လာအားဖြင့်ထင်ရှားတဲ့နိုင်ငံတစ်ခုဖြစ်ခဲ့ပေမယ့်ဘိန်းဆိုင်ပြိုးမှုပပျောက်အောင်ကြိုးပမ်းရမှာတော့အောင်မြင်မှုရခဲ့တဲ့နမူနာတစ်ခုဖြစ်နေလဲမြင်ကြရပါတယ်။လာအိုနိုင်ငံမှာမဖြစ်မနေဘိန်းရှင်လင်းရေးလှုပ်ဆောင်ရမယ့်အစီအစဉ်ကြောင့်1998ခုနှစ်မှာဘိန်းဆိုင်အေက6000ကျော်ရှိခဲ့ရာကနေ 2005 ခုနှစ်မှာတော့ဘိန်းဆိုင်အေက4500လောက်အထိကိုကျဆင်းသွားခဲ့ပါတယ်။ဒါကြောင့်လည်း2006ခုနှစ်မှာလာအိုအစိုးရကနေမူရစ်ဆေးဝါးကင်းမဲ့နိုင်ငံအဖြစ်ကြေညာခဲ့ပါတယ်။ကုလသမဂ္ဂရဲ့မူရစ်ဆေးဝါးနဲ့ရာဇဝတ်မှုယုံ UNODC ကနေကောက်ယူခဲ့တဲ့2014စစ်တမ်းမှာတော့လာအိုမှာဘိန်းဆိုင်အေက1000ကျွဲလောက်အထိမြင့်တက်လာတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအများစုကိုဘိန်းပြူအဖြစ်ချက်လုပ်ပြီးနိုင်ငံခြားတင်ပို့နေတဲ့မြန်မာနိုင်ငံနဲ့မတူပဲလာအိုနိုင်ငံကတော့ထွက်တဲ့ဘိန်းတွေကိုပြည်တွင်းမှာပဲသုံးစွဲကြတာများပါတယ်။တခြားနီးလန်းနဲ့အသက်မွေးရက်တီဖို့အခက်အခဲကြုံနေရတာကတော့ဘိန်းထုတ်လုပ်မှုမွေးရဆဲဆွဲမှုနဲ့ဆင်းရဲမွဲတေမှုတွေလိုပြဿနာတွေအလုံးနဲ့ဆက်ဆက်နေတယ်လို့ UNODC ကထောက်ပြထားပါတယ်။ UNODC ရဲ့လာအိုနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Chet Osman Touré ကလည်းဒေသခံရွာသားတွေအနေနဲ့မှောင်ခိုထုတ်ရောင်းဖို့ဆိုတာမျိုးထဲအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့လောက်ကိုသာရည်ရွယ်ပြီးတော့ဘိန်းကိုစိုက်နေကြရတယ်လို့ပြောခဲ့ပါတယ
်။ The opium growers are not bad people. There are people who are poor.
ဘိန်းဆိုင်တောင်သူတွေဟာလူဆိုးတွေမဟုတ်ကြပါဘူး။ကလေးတွေကိုကြောင်းထားခြင်းကြတဲ့ဆင်းရဲသားတွေပါ။သူတို့တွေဟာတကယ်တမ်းမှာမွေးဆွေးဝါးကိုမောက်ကိုရောင်းချနေကြတာလည်းမဟုတ်ပါဘူး။ဘိန်းအများစုကိုလည်းသူတို့အတွက်ပဲတုံးကြတာပါ
။လာအိုနိုင်ငံတာမော်ဒေတာကအခါမုံနဲ့ခမူးတိုင်းရင်းသားတွေဟာဘိန်းဒီကစိုက်ပျိုးသူတွေထဲမှာပါဝင်ကြပါတယ်။ဒီတိုင်းရင်းသားတွေတဲက40ရာခိုင်နှုန်းဟာဆိုရင်လေဆင်းရဲမွဲတေမှုစံတတ်မှတ်ချက်ထက်နှိမ့်ကြတဲ့ဝင်ငွေနဲ့ရက်တည်နေကြရပြီးလာအိုနိုင်ငံမှာလည်းအစင်းရဲဆုံးသူတွေဖြစ်နေကြတဲ့အကြောင်းကုလသမဂ္ဂရဲ့အစိုးရခန်းစာတွေကဖော်ပြထားကြတာပါလာအိုနိုင်ငံကတခြားနေရာတွေမှာတဦးချင်းဝင်ငွေဟာတစ်နှစ်ကိုဒေါ်လာ1000ကျော်ရှိနေချိန်မှာဒီဒေသကလူတွေမှာတော့ဒေါ်လာ300လောက်သာဝင်ငွေရကြပါတယ်2008ခုနှစ်တုန်းကတော့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကနေပြည်နယ်3ခုမှာစားနပ်ရိက္ခာမလုံလောက်မှုကိုဖြေရှင်းဖို့အတွက်နှစ်နှစ်အရေးပေါ်ကူညီရေးအစီအစဉ်တစ်ရက်ကိုရုတ်တရက်ဆခဲ့ရပါတယ်။ဝင်ငွေရဖို့အတွက်ဘိန်းဆိုင်ပြိုးမှုအပေါ်မှာမှီကိုနေရတဲ့ဒီလူတွေရဲ့စီးပွားရေးအခြေအနေတွေဟာမကြမကြအန္တရာယ်လဲကြီးမားလွန်းတယ်လို့ UNODC ကပြောပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ် EU ဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့ကရန်ပုံငွေတွေနဲ့မတည်ထားတဲ့နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်တွေကတော့ဘိန်းအစားထိုးဖွံ့ဖြိုးမှုလုပ်ငန်းတွေကကွာဟချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့စူးစမ်းနေကြတာပါ။ဒါပေမဲ့လည်းအစားထိုးစိုက်ပျိုးတဲ့တီးနှံဈေးနှုန်းတွေနဲ့အစားထိုးဖွံ့ဖြိုးရေးအစီအစဉ်တွေဟာဒေသခံတွေအတွက်ဖူလုံမှုမရှိတာကြောင့်အစီအစဉ်တွေဟာလမ်းလွဲနေပြီလားလို့အကဲခတ်တချို့ကမေးခွန်းထုတ်လာကြပါတယ်။အရှိတောင်အရှမှာဘိန်းစိုက်ပျိုးမှုကိုနှစ်ပေါင်း40ကြာလေ့လာခဲ့သူအမေရိကန်မနုဿဗေဒပညာရှင်ဒေးဗစ်ဖင်ဂိုးကဆိုရင်တောင်ပေါ်ဒေသတွေကတိုင်းရင်းသားတွေအနေနဲ့တိုင်းရင်းဆဲအဖြစ်အသုံးပြုတာပါဝင်ဘိန်းကိုမှီကိုအားထားနေကြရတယ်လို့ပြောပါတယ်။60 kilogram အထုပ်တထုပ်ကိုအလွယ်တကူလဲလှယ်ရောင်းချကြတယ်လို့လည်းသူကပြောပါတယ
် It's the best drug they have and that in terms of medicinal uses it'll save you if you have dysentery
စေပြီဝါပြသုံးဖို့ဆိုရင်တော့ဒါဟာသူတို့အတွက်အကောင်းဆုံးဆေးပါပဲဝမ်းကန်ရင်ပဲဖြစ်ဖြစ်ချောင်ဆိုးအေးမိကြိုက်ခဲနာကျင်လို့ပဲဖြစ်ဖြစ်တက်တာအောင်လုပ်ပေးနိုင်တယ်လေငွေကြေးလို့အင်မတန်မှလည်းတန်ဖိုးရှိတယ်အကျွေးသုံးလို့ရတဲ့ American Express ကလိုပဲဒါမှပါပဲအင်ကနေဘဲမှသွားလို့မရသလိုပေါ့ပါပါတည်သွားပြီးဝယ်ချင်တာလဲဝယ်လို့ရတယ်လေ
ဘိန်းစားထိုးစိုက်ပျိုးမှုလို့ဖွံ့ဖြိုးရေးစီစဉ်တွေအောင်မြင်မယ်မအောင်မြင်ဘူးဆိုတာကတော့ရေရှည်ဝယ်လို့အားရှိတဲ့ဈေးကွက်တွေကိုတိနှံ့တွေရအောင်ဘလောက်ထိလုံနိုင်မလဲဆိုတဲ့အပေါ်မူတည်တယ်လို့လည်းသူကပြောပါတယ်မအောင်မြင်ဘူးဆိုရင်တော့တောင်သူတွေအနေနဲ့ဘိန်းစိုက်ပျိုးရေးကိုပြန်ဦးလှည့်ကြရမှာပါဘိန်းစိုက်ပျိုးထုတ်လုပ်မှုလျှော့ချနိုင်ရေးထိန်းထားဖို့ကတော့စင်ရမွဲတေမှုရော့ကြရေးမူဝါဒတွေသာမကပညာရေးကျမ်းမာရေးနဲ့အခြေခံအဆောက်အုံဖွံ့ဖြိုးမှုတွေလိုဒေတာတစ်ခုလုံးကိုလွှမ်းခြုံနိုင်မဲ့အစီအစဉ်မျိုးတွေလိုအပ်တယ်လို့လည်းနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကထောက်ပြနေကြတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်ပါပါလိုင်းဒိုမီတာ24 32 40လို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင
်မြို့နယ်ကပြောတော့ပါလဲတနင်္ဂနွေလုံးအပြစ်ခတ်ရဆဲရေးကိုဆန္ဒဖော်ထုတ်ပွဲလုပ်ဖို့ဒီတရွာမှာကတ္တရတဲ့ဒီတာဏဆု
ံးနယ်ဆက်သတင်းထောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာမှာအပြည့်စုံနားဆင်ရမှာပါရှင်ဒါအပြင်တကြံတွင်းထိခိုက်မှု NDA ကာကွယ်ရေးပညာပေးဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍကိုလည်းတင်ပြပေးမှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာပုတ်ချက်ချက်ကိုနားဆင်ရမှာပါရှင်ဒေါ်လှလှတန်းကစီစဉ်တင်ဆက်ထားပါတယ်
ဒီနေ့ပြည့်တင်ပြမယ် idiom အသုံးကတော့
loose cannon
ဖြစ်ပါလေစာလုံးပေါင်းက l o o s e loose ကချောင်းနေတာ c a n n o n cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘေကချောင်းနေတဲ့အမြောက်ပေါ့ဒီသုံးဆင့်တက်လာတာကတော့သင်္ဘောလောကကဖြစ်ပါလေရှေ့တုန်းကစသီမောကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြည့်တဲ့အခါမှာကုန်းဘက်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မာဖြစ်ပါတယ်။ဒါကြောင့်မလို့တည်တည်ချာချာတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်လှိုင်းကြည့်တာနဲ့ကုန်းဘက်ပေါ်မှာငကိုတဲကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလေးလေးလံတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီရဲပေးနိုင်တာဖြစ်ပါတယ်။တင်မောသားတွေအနေနဲ့ထိမယ်ဆိုရင်အတော်လေးမတက်တာတာမှုအန်ဒီရဲ့ရှိနိုင်ပါလေဒီသုံးဆင့်တက်လာတဲ့ EDM အဓိပ္ပာယ်ကတော့ဒီသဘောတိုင်းပါပဲ EDM အဓိပ္ပာယ်ကလူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်အန်ဒီရဲ့ဖြစ်နိုင်တာကိုဆလုပ်ပါတယ်လှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်ထားဖို့လူတဲ့ပုံကိုမျိုးအားချောင်းလို့သူလှုပ်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရ loose cannon ရေလို့ရည်ညွှန်းသုံးနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is known as a loose cannon. So his co-workers are very careful with what they say in the office.
John ဟာအချောင်းနဲ့လူရဲလို့လူသိများကြတယ်။ဒါကြောင့်သူ့လုပ်ဖော်ကိမဲ့တွေကရုံမှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ထိပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
John is known as a loose cannon, so his co-workers are very careful with what they say in the office.
အချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
Loose cannon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian အသုံးနှုန်းသင်ခန်းစာကိုဒေါ်လာလာတန်းကတင်ဆက်ခဲ့တာပါရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။မနစ်ကတကြံတွင်းမတော်တဆထိခိုက်ဒဏ်ရာရမှုတွေအများဆုံးဖြစ်ခဲ့ရမှာမြို့ကြီးတွေမှာကားတိုက်တာ၊ရန်ပစ်တာနဲ့ကားပေါ်မန်တပ်ပေါ်အဲ့ဓာတွေကနေပြုတ်ကြတာတွေကြောင့်အဓိကဖြစ်ရတယ်လို့အရေးပေါ်ကျမ်းမာရေးဆိုင်ရာကျွမ်းကျင်သူတွေကဆိုပါရယ်။အခုလိုမတော်မဆဖြစ်ရတဲ့အဓိကအကြောင်းရင်းတွေကနေဘယ်လိုကာကွယ်သင့်ပါသလဲ။အယိုးအထုကုခွဲစိတ်ဆရာဝန်ကြီးပမော့ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်โอเคပမော့ခဒေါက်တာကျော်မြင့်နိုင်ခင်ဗျာကျွန်တော်တို့မကြာခင်မှာတကြံကြတော့မယ်ဆိုတော့ဒီနှစ်တကူဒီအပျော်ရှင်ဆုံးပွဲလဲဖြစ်တဲ့အတွက်ပျော်လဲပျော်ရအောင်ကျမ်းမာရေးဆိုင်ရာထိခိုက်မှုတွေလည်းမရှိအောင်ဘယ်အချက်တွေကိုဆရာကြီးအဓိကထားတဲ့နဲ့ထင်လဲ
။ဒီကံထားတော့မရှိမဖြစ်လို့ရတဲ့ကျွန်တော်ယူဒီမီကတော့ဖြစ်တယ်။အမေခေတ်ကာလအဲ့ရောက်ဖောင်းပွားလာတဲ့အဲဂိုဟောပေါ့လေ။ရက်ဆိုတာကတော့ everywhere ကရနေတာ။လမ်းဘေးမှာဒုဝန်ဆိုင်တွေထားရှိနေတာပေါ့။နောက်တစ်ခုကတော့ traffic ပေါ့။အခုလိုရန်ကုန်မြို့တော်ကြီးမှာမန္တလေးမြို့တော်ကြီးမှာကျွန်တော်ရင်းများလာတာပေါ့။နေရာမှာလည်းများပါလေ။အမျိုးကြီးတွေမှာတော့ traffic ကြမ်းဖြစ်တာပဲ။အဲ့ တ်မှုတိုင်းရရကြည့်လိုက်လို့ရှိရင်တော့ကျွန်တော်တို့ရောအနေနဲ့ရရှိတဲ့ဒေတာများကိုကြည့်ပြီးတော့ဖက်ဖက်ရခြင်းကအများဆုံးဖြစ်နေတယ်
ခါကဲရှင်တိုက်မှုပြဿနာပါဆရာ
ဟုတ်ကဲ့နောက်အစော့ပေါ့ဒါလည်းရပြည့်လို့မူပြီးတော့ပြကြတဲ့ခေတ်ချတယ်ပေါ့လေနောက် fall from height ပေါ့ကားပေါ်ကြတာလို့နံပါတ်ပေါ်ကြတာလို့ကျန်တဲ့အထာရနာဆိုတာဒီကံလေးမှာလဲတယ်ဗျ
ဟုတ်ကဲ့ဆ
ရာမေမာတော့ခြေသေးစိတ်ကိုတိတ်မတူ
ဟုတ်ကဲ့ခုနကအများဆုံးဖြစ်တဲ့ traffic ဒီရင်တိုက်မှုပြဿနာပါအဲ့ဒါနဲ့ပတ်သက်ပြီးတော့ကားကွဲနိုင်အောင်
နံပါတ်1 drunk driving ပေါ့လေအဲတော့တောက်ပြီးတော့မမောင်းဖို့မောင်းတဲ့လူကတော့ဘယ်သူမှတောက်ဖို့မကောင်းဘူးတောက်တဲ့လူကိုမောင်းခံဖို့ပေါ့နောက်တစ်ခုကလည်း high speed မောင်းရင်းပေါ့အဲ့ဒါကိုလည်းရှောင်ကျဉ်ဖို့နောက်တစ်ခုကကျွန်တော်တို့လူမျိုးရဲ့ဒါကအမိသားရ။တောင်းတော့ဟိုကလူကျော်တဲ့မောင်းနိုင်ရအစ။တောင်းတော့ဒီခံရင်ရှိ။တောင်းပြကျော်တဲ့ကျော်တဲ့ရင်ကိုသိသိလိုက်ကြတယ်။ရန်ပြဆဲတာဆိုတော့လေးပါလား။လူရဲ့မောင်းရတာလေးပါလား
။
ဒါကလည်းနာမည်တွေမှာသွားတဲ့ဒီဘက်ကကားတွေမှာလည်းလူငယ်တွေကတခြားတာလည်းပါမှာပေါ့လေ။ရှင်းမှာပြမှာကားနဲ့စီကံတကြလေးဝင်လာထွက်တာလေးနည်းနည်းလေးလုပ်ဖို့လိုလိမ့်မယ်ဖြစ်နေ။အားလုံးပြပြီးမှာမောင်းတာရပြီကမှရှင်းဖို့ဒါမျိုးလေးအကန့်ကြက်ပြောင်းလုပ်လိုက်လို့ရှိရတယ်။ကျွန်တော်လေးတော့ရှင်းသွားမယ်လို့ထင်ပါတယ်။
ဟုတ်ကဲ့။နောက်ထပ်ထိခိုက်တဲ့အရာနိုင်တဲ့ရန်ဖြစ်တာအနေထား
။ဆော့တော့ကျွန်တော်ကပြီးရစိတ်ကိုတော့ထင်းလို့မရဘူး။ဒါပေမဲ့အကူတော့ထင်းနေရတယ်။အကူကတော့ဟိုအဆော့ကြီးရှင်းမှာပေါ့လေ။ဒုတိယအများဆုံးတော့အဆော့ပေါ့လေ
။ဟုတ်ကဲ့ရန်ဖြစ်တာ။ဒုတိယ
ကြိုက်ချင်တော့ဒီကဲနဲ့ဒီရဲ့တကအမင်းရှင်းချင်းပိုင်းကသမီးပြနဲ့လူဝင်ရသုံးပြီးအဲ့ဒီချိန်ပြန်မှာဒီကတာလုံးလို့ရှင်တော့ရပါဒီတည့်ရတဲ့ရတာဒီမှာစစ်စစ်ကြီးလက်ကြည့်လိုက်လို့ရှင်ညနေ6:00ရနေ7:00ပြည့်ဖြစ်တာဟိုများတယ်ကနောက်ဒုတိယအများဆုံးတော့ညနေ7:00ရနေညနေ6:00ပေါ့ဒီချိန်တွင်းကလည်းအများဆုံးပဲနှစ်ခုပေါင်းပါအဲ့ဒီချိန်တွင်းမှာလုံလုံရေးရောတက်တမမနဲ့6:00ထောင်ရမယ်ဆိုရင်ကြနိုင်တာပေါ့လေဒီကတာမှာနိုင်ငံတော်ရဲ့ဝန်ထမ်းတွေဖြစ်တဲ့ရဲရဲဒါကြင်ရည်။နောက်ဒီလူလူရဲ့ရက်ကွက်တွေပြူပေါင်းပြီးတော့လုပ်လိုက်ရင်တော့ဖြစ်နိုင်တဲ့ခြေရှိတယ်။အဲတော့အဖို့ကတော့အဖို့မတော့တဲ့လူပြောလို့တော့တော်တော်ခက်တယ်ကြ။အခုကတော့ကိုယ်ရဆိုင်ကဆက်ရမယ်။သူ့ကြီးရဆိုလို့ရှိရင်ကိုယ်ရဆိုင်ကတော့မရောအောင်ဘူးက။နောက်ရက်ဆိုတော့ everywhere ရမယ်ကြ။ဒါရတော့လေဆံမင်းမှာထူးထင်းပြပြီးတော့မရောမှုဒါကတော့တားမြစ်ဖို့ကောင်းတယ်။
ဟုတ်ကဲ့တခြားထိခိုက်တဲ့အရာနေနဲ့အမြင့်ပေါ်ကားပေါ်ကနေပြုတ်ကြတာအနေထားတွေရော
။ဟုတ်ကဲ့မိုင်းရလို့လူအချိန်နဲ့ကြလို့ရကြောက်ကျင်းနေပါလေဒီအဲဒီနေသောမယ်လို့
ဒါ
ပေါ်နေရှင်ဘောအရှင်ပြူတာပေါ့ရဲ့ဒါလေဆင်းရတော့ကြည့်တ်ဖို့လိုရတယ်ခံစားမှုလိုတယ်ဘောဆိုမဟိုင်းပါကျွန်တော်တို့ဖွဲ့တွေကကြောင်ကျင်းရဲ့ senior EP member တွေဒါပြောက်ကအစုဖွဲ့နေလေဒီကားပေါ်ပြုတ်ကြတယ်ခေါင်းခံကြီးဒါနဲ့အဲ့ဒီနေဘာမှဖြစ်ဘူးရဲ့ဒါနဲ့ဒီလိုလေဆက်သွားကြပြီးတော့အကောင်းချက်ဖြစ်ပြီးမှအခြေအနေရောက်တယ်ဘယ်လိုမှမပြီးတော့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီထိခိုက်တံရရတဲ့နေရာမှာဘလူတံအမျိုးတွေအများဆုံးဖြစ်လေရှိလဲ
။ကောင်းခိုင်းမိတာကတော့အများဆုံးပဲ
။ဒါနဲ့အရ
တော့နည်းနည်းပါးပါးခုကရှာရပြတ်ရလေးရိုက်လို့ကွဲသွားတာလေးတွေပေါ့ရ
။ဟုတ်ကဲ့ဒီကောင်းထိခိုက်တံရနဲ့ပတ်သက်ပြီးတော့အဓိကအများဆုံးလှုပ်တင်တာလေးကို
မတိဖို့ကကောင်းထိလိုက်တံရရတဲ့ဆိုလို့ချင်းဘယ်လောက်ပဲတံရပြင်းထန်တယ်မပြင်းထန်ဘူး။ဥပဒေနဲ့ဆိုတာအပြင်းမှန်ကြည့်ပြီးခံရပြောလို့မရဘူးပြ။အဲ့တော့ကျေးဇူးရှင်ဘာကြောက်လို့လိုအပ်တယ်။ဘာမှပြည့်ထွက်နေရည်ကြီးရတော့အင်တာပြည့်ထွက်တဲ့နေရာကွန်ဒရက်ချာပြည့်ပြီးတော့ပတိယစီစီပို့အမှာ။ဒါနဲ့အရေးဒီတိုက်ခန်းကြီးရလို့ဆိုတော့ဒီဉာဏ်နဲ့တားလည်းရှိတာပေါ့။အဲ့ဒါလည်းကြတဲ့နာပေါ့လေ။နောက်ဥမာရင်ဘတ်ခန်းကြီးက။ဒါနဲ့လင်းစီရတော့ခြေသေးပြင်းနေတော့မရှိဘူးခဲ့။ကျွန်တော်တို့စတိရှိရခြေဥကြီးတက်တယ်လူနာရဲ့ဘက်မှာ။ဘုံတော့လည်းအရောထံတော့တက်တာ။အများဆုံးလေဒီကဲ2014ကြာရလေအဲဒီမှာဒီလင်းချေပေါ်လေစပိုင်းလေ neck to back to now full limbs ပေါ်လေအဲဒီကဒီဒီရပေါ့
အကြီးအယောအစ်စ်တ
ီရမဲတာ
ထိခိုက်တာပေါ့ဆရာနော် living you တို့ဟုတ်ကဲ့ကျော် you တို့အဲ့ဒါတွေအတွက်ကဒုတိယအများဆုံးဖြစ်တဲ့အတွက
်လက်ရှိချေရတော့ split note ကိုလိုရကြ
ချက်စီးပေါ့ဆရာ
ပေါ့ open fracture နဲ့ open fracture ဆိုတော့နှစ်ပေါက်နဲ့ကျိုးတဲ့ဟာမျိုးပြောရနေရတယ်ဆိုတွေးထွက်နေတာဒါတော့ control လုပ်အောင်ပေါ့နံပါတ်၁ချက်ပရမတ်တော့ luxury measure ဖြစ်ပေါ့ပြည်ရန်ရတဲ့လူအားလုံးပေါ့ကျွန်တော်ရဲ့ ABC ပေါ့ airway ရဲ့ဒါတက်စီလမ်းကပိတ်လာမပိတ်လာကြည့်အဲ့ဒါတော့ဟာကောကျဖြစ်တဲ့လူ head injury ဆိုရင်ဒီစောင်းနေတာနဲ့နည်းနည်းမောက်ရနေတာလေးရောဒါနဲ့သက်တာတော့ကြောက်နောက်ခေါက်ဝင်ပြီးတော့ဆက်ပြီးပိတ်မှမဆိုးရတော့ပေါ့ဒါတ တက်ချူသာမှန်ရလားတော့တက်ကူလေးရှင်ပေါ့လေရင်ကြည့်ရဲစာကူလေးရှင်ကောင်းရလားနှလုံးကုန်တာမှန်ရလားပတ်စီကောင်းလားမမှုဆိုရင်တော့ချက်ချင်းသွားဖို့လိုပါပဲဒါပေမဲ့လင်းစင်ပေါ့လေလင်းစင်မှာတော့အဲမှာတွေးထွက်တယ်ဒီလောက်အောင်ဒီထွက်ဘူးအမေအဲ့မှာဗတ်ဒီရဲ့အင်ဂျီပါလာတယ်ဒီနဲ့အင်ဂျီပါလာတယ်ဆိုတော့တွေးထွက်တာညာအဲ့ဒါကြတယ်ပေးထွက်တာရအောင်တော့အဲ့မှာ point pressure ကြီးကြီးလုပ်မယ
်ဟုတ်ကဲ့တွေးထွက်တဲ့နေရာဖြီးဖို့ပေါ့
ဟုတ်ကဲ့တွေးထွက်နေရာဖြီးဖို့ပဲ
ဟုတ်က
ဲ့အဲ့ဒါကြီးကြီးလုပ်မယ်တကယ် control လုပ်လို့မရဘူးဆိုရင် tonnage ကြီးတာလို့ပါလို့ဟ
ုတ်ကဲ့တွေးတိတ်ကြို
းလို့ရပါတယ
်ဟုတ်ကဲ့တကယ်မှာအများဆုံးဖြုတ်ရတဲ့ဒီထိခိုက်တန်ရာမှုနဲ့ပတ်သက်ပြီးတော့တခြားရေးကြီးတဲ့ချက်ကော
တောင်ရှိတဲ့ပုံကိုများအနေနဲ့ရှေ့ုံမြောက်မှုကာလအတွက်ဒေတာရေးစီစဉ်မှုလိုပါတယ်အခုဆိုလို့ရှိရင်ဒီနေ့ပြည်ရင်ဖွဲ့စည်းရေးအများကြီးရှိပါတယ်အဲ့ဒီကြံသေးမှာအကူအညီပေးဖို့တော့လိုလိမ့်မယ်လို့ထင်ပါတယ်။ကျွန်တော်ကျောင်းသားနေနဲ့အဲ့ဒါဆောင်ရွက်ကြည့်ပါတယ်။ချင်းမေးခေါ်လို့ရတယ်။ 1-2-0 ကိုခေါ်လို့ရတယ
်။1-8-3-3ညပါ
။ Okay, hotline.
Okay, ဆရာ။ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်။အခုဆက်လက်ပြီးတော့ဒီနေဆက်သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါ။
ရရှိမြတ်မြမြမလူရဲ့နှစ်ကူးတကြံအချိန်ခါရောက်လာပြီဖြစ်ပါတယ်။တကြံကာလအတွင်းမြမလူမျိုးတွေရဲ့အစဉ်လာဓလေ့ထုံးစံရေကစားပွဲတော်ကြီးမှာအနှစ်သာရမပြောက်စေဘဲနဲ့ပျော်ပျော်ရွှင်ရွှင်နဲ့အနည်းငယ်ကင်းကင်းပွဲတော်ဆင်နွှဲနိုင်ဖို့အတွက်အရင်နှစ်တုန်းကအတွေ့အကြုံတွေကိုပြန်ပြောင်းဆင်ញင်ပြီးတော့ဘာတွေများဆောင်သင့်ရှောင်သင့်ကြတယ်လဲဆိုတာတွေကိုဒီလာမယ့်စနေညပိုင်းတိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးလို့တဲ့သရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဒီဆွေးနွေးလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှိနေကိုကျူးဇူးပါတယ်ခင်ဗျာ။
အခုကြားခဲ့ရတာကတော့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုပြောပြသွားတာပါ။သရရှင်တို့ပါဝင်ဆွေးနွေးကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အောင်တကူအမှတ်3တင်မွန်နှမြုပ်ရာမှာတိတ်ဆုံးသွားသူတွေရဲ့မိသားစုတွေအတွက်ရခိုင်အမျိုးသားလူမှုကွန်ရက်ရန်ကုန်နဲ့စစ်တွေဟိုတယ်ဝန်ထမ်းမိသားစုတွေကနေအလူငွေပေးအပ်လူဒန်းခဲ့ကြပါတယ်။ရှမ်းပြည်နယ်လာရှုမြို့အဝင်အထက်လုံခြုံရေးတင်းကျပ်ထားတဲ့ဆိုတာနဲ့မွန်ပြည်နယ်မှာတနိုင်ငံလုံးအဖြစ်ခက်ရစဲရေးစာချုပ်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့တဲ့အပေါ်ထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲပြုလုပ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
သမဂနူပန်ပါတည်င်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အောင်တကွန်အမတ်3တင်ပေါ်နှိမ့်မြုပ်ရာမှာပါဝင်တဲ့မိသားစုတွေအတွက်ရခိုင်အမျိုးသားလူမှုကွန်ရက်ရန်ကုန်နဲ့စစ်တွေဟိုတယ်ဝန်ထမ်းမိသားစုတွေကအလိုတော်ပြည့်စရာတော်ကြီးကိုအမှုထားပြီးတက်သိန်း230ကိုစုပေါင်းလူဒန်းခဲ့ကြပါတယ်။ဒီလူဒန်းငွေတွေကိုစစ်တွေမြို့ဥဥတ္တမခမ်းမမှာပြည်တွင်းပြည်ပသာသနာပြုဆရာတော်ဒေါက်တာအရိယာဝန်တာကနေရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကိုအခမ်းအနားနဲ့မတ်လကုံမှာလွှဲပြောင်းပေးအပ်ခဲ့တာပါရခိုင်ပြည်နယ်အစိုးရကလည်းတင်ပေါ်နှင်းမြုပ်မှုကြောင့်နှိမ့်နာဆုံးရှုံးခဲ့ရသူတွေအတွက်ထောက်ပံ့ကြေးငွေတချို့ကိုမကြသေးမီကပေးအပ်ခဲ့ပါတယ်တောင်ကုတ်ကနေစစ်တွေကိုမောင်းနှင်လာတဲ့အောင်တကွန်အမတ်3တင်ပေါ်ဟာမတ်လ23ရက်နေ့မှာနှိမ့်မြုပ်သွားတဲ့အတွက်လူပေါင်း60ကျော်သေဆုံးခဲ့ရပါတယ်
ရှမ်းပြည်မြောက်ပိုင်းတွင်းမှာဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကြောင့်လာရှုမြုပ်ဝင်ထွက်တွေကိုအစိုးရတပ်မတော်ကနေကြမ်းမတ်စစ်ဆေးပြီးလုံခြုံရေးတင်းကျပ်ထားပါတယ်။ပြီးခဲ့တဲ့မတ်လနောက်ဆုံးပတ်မှာလာရှုချစ်ဆက်အရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုက်ပွဲဝင်ရရင်ထားရှိရာနေရာပြစ်ခတ်တိုက်ခိုက်ခံရတဲ့နောက်ပိုင်းကနေ့အထိလုံခြုံရေးတင်းကျပ်လာတာဖြစ်ပါတယ်။ လာရှုမြို့မှာလာရှုကြီးကနေလေရင်ကွင်းပူတာလန်းကိုည6နာရီကနေမနေ့9နာရီခွဲထိတွာလာဖြတ်တန်းခွင့်ကိုကန်တပ်ပိတ်ပင်ထားပါတယ်ပြည်ထောင်စုငင်းချင်းဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့ NCCT တို့အပြစ်ခတ်ရက်စရေးစာချုပ်မူကြအတီးပြုတ်တဘောတူလက်မှတ်ရေးထိုးနိုင်ကြပေမဲ့ရှမ်းပြည်မြောက်ပိုင်းနမ်ဒူမြို့နယ်ဒိန်နီမြို့နယ်ကိုခန့်မြို့နယ်နဲ့ကိုကန့်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသအတွင်းမှာတိုက်ပွဲတွေနေ့စဉ်ဆက်လို့ဖြစ်ပွားနေပါတယ်
မွန်လနကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့လို့မွန်အမျိုးသားပါတီကိုမွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲကနေဧပြီလ9ရက်နေ့မှာခေါ်ယူတတိပေးခဲ့ပါတယ်မွန်အမျိုးသားပါတီအနေနဲ့အခြေခံဥပဒေပုံမှ405 409နဲ့နိုင်ငံရေးပါတီမပုံတင်ခြင်းဥပဒေပုံမှ12တို့ကိုလိုက်နာဆောင်ရွက်ဖို့ခေါ်ယူတတိပေးတာဖြစ်တယ်လို့ပြည်နယ်ရွေးကောက်ပွဲတာဝန်ခံအရာရှိဒုတိယညွှန်ကြားရေးမှူးဦးဟိန်းလင်းထက်ကပြောပါတယ်မွန်အမျိုးသားပါတီအနေနဲ့ကတော့အမျိုးသားရေးအတွက်အကျိုးရှိတဲ့ကိစ္စရပ်တွေမှာအဖွဲ့အားလုံးနဲ့ညီနိုင်တန်ပင်ပြီးပြည်သူတွေကိုအသိပေးတာဖြစ်တယ်လို့လည်းပါတီရဲ့အတွင်းရင်းမှူးတနိုင်စိုးမြင့်ကပြောပါတယ်မွန်အမျိုးသားပါတီဟာအမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်ကန့်ကွက်စန္ဒပြကျောင်းသားတပိတ်ကိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အစိုးရရဲ့လက်ရက်ကိုရှုံချပြီးဖန်စီထားတဲ့သူတွေကိုပြန်လည်လွတ်ပေးဖို့မတ်လ12ရက်နေ့ကမွန်ပြည်သစ်ပါတီနဲ့ပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ
်မွန်မျိုးသားနေ့ကိုတရားဝင်ရုံးပိတ်ရက်ဖြစ်သတ်မှတ်ပေးဖို့အဆိုကို17ကြိမ်မြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာတံဖြူဆက်မြုပ်နယ်မဲဆန္ဒနယ်ကလွတ်တော်ကိုဆက်လက်ဦးနိုင်ဦးကတင်တွင်ခဲ့ပါတယ်ပြည်နယ်အစိုးရကနေမွန်ပြည်နယ်နေ့ကိုအတိအမှတ်ပြုတယ်လို့မွန်မျိုးသားနေ့ကိုလည်းအတိအမှတ်ပြုစေလိုတဲ့အတွက်အခုလိုအဆိုတင်တွင်းရတာဖြစ်တယ်လို့ဦးနိုင်ဦးကပြောပါတယ်မွန်မျိုးသားနေ့ကိုတရားဝင်ရုံးပိတ်ရက်ဖြစ်သတ်မှတ်ပေးဖို့ပြည်နယ်အဆင့်ကိုအရင်တောင်းဆိုတော့မှဖြစ်ပြီးတနင်္ဂနွေလုံးအတိုင်းတာနေနဲ့ပြည်နယ်လူတော်ကနေပြောခွင့်ရှိမရှိကိုအတိအကျမသိရသေးဘူးလို့လူတော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ်
ထိုင်းနိုင်ငံမြောက်ပိုင်းထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ဒေသကအမတ်တကရင်နေဒုက္ခသည်စခန်းမိလောင်မှုဖြစ်ပွားပြီးလူဥယျာဉ်တထောင်ကျော်အုံးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့စခန်းကော်မတီအတွင်းရင်းမှူး၃ခုပိုးရယ်ကပြောပါတယ်ဧပြီလ9ရက်နေ့ကဖြစ်ပွားခဲ့တဲ့မိလောင်မှုဟာတေဆုံးတန်ရာရှိသူမရှိပေမဲ့အင်ချီ150လောက်မိလောင်သွားတဲ့အတွက်ဒုက္ခသည်တွေကိုဒုက္ခသည်စခန်းအတွင်းမှာရှိတဲ့ရုံးအဆောက်အဦများကျောင်းများနဲ့ဂိုဒေါင်တွေမှာနေရာထိုင်ခင်းပြင်ဆင်ပေးထားပြီးဤနေထိုင်ဆရာပြင်ဆင်ပေးထားတယ်လို့ဆိုပါတယ်ပြီးခဲ့တဲ့2013ခုနှစ်တုန်းကလည်းကရင်နီဒုက္ခသည်စခန်းအမှတ်1ရောအမှတ်2မှာမိလောင်ကျွမ်းခဲ့ပြီးဒုက္ခသည်စခန်းနှစ်ခုလုံးမှာအသေးဆုံးသူဒဏ်ရာရှိသူတွေရှိခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူစာချုပ်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့တဲ့ထောက်ခံဆန္ဒထုတ်ဖော်ပွဲကိုမွန်ပြည်နယ်ဘက်မှာပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒဖော်ထုတ်ပွဲကိုဘသူတွေကဥဆောင်နေပါသလဲ။အပြစ်ခတ်ရစဲရေးစာချုပ်မူကြမ်းကိုသဘောတူညီနဲ့ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ပြီလားဆိုတာကိုတော့မီးရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
။ဒီဆန္ဒဖော်ထုတ်ပွဲပြုလုပ်ဖို့ပြည်နယ်မြို့နယ်အာဏာပိုင်တွေကနေတဆင့်ကြေးရွာရပ်ကွက်အုပ်ချုပ်ရေးမှူးအဖွဲ့တွေကိုညွှန်ကြားထားတယ်လို့မြို့တော်မြို့နယ်ဝက်သဲကြေးရွာအုပ်ချုပ်ရေးမှူးဦးရှိဝင်းကပြောပါတယ်။
မျိုးနယ်ကပြောတော့ပါလေတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုဆန္ဒဖော်ထုတ်ပွဲလုပ်ဖို့ဒီတရွာမှာကတ်တရတဲ့သူတာဏာဆုံးတက်ပြေးဖို့မျိုးနယ်ကဆိုကြတယ်ပေါ့ဒီနယ်ကတစိမျိုးနယ်ကကြားတယ်တနိုင်ငံလုံးအတိုင်းအတာနဲ့အားလုံးကိုတစ်ချိန်တည်းပြေးပြီးဆန္ဒဖော်ထုတ်ဖို့
မွန်ပြည်နယ်မှုသူမျိုးဆန္ဒဖော်ထုတ်ပွဲကိုတော့လူဝင်အားတထောင်ခန့်နဲ့မြို့မ200ကျွက်ဒါသနာဗိမာန်ကနေမြို့မ400ကျွက်ကျွံ့ရလမ်းစုံထိသာဝရငင်းချမ်းရဲ့အမြန်ရအောင်ဆောင်ရွက်ပြီးသူရေးဆိုတဲ့ကြွေးကြော်တာနေနဲ့ခြေသက်ဆန္ဒပြခဲ့ကြတာပါလက်ရှိကျိုးပန်းနေတဲ့အပြစ်ခတ်ရစည်းရေးနဲ့ငင်းချမ်းရေးအမြန်ဆုံးအကောင့်တွေပေါ်နေအောင်လှုပ်ဆောင်တဲ့လို့ဇန္ဒဖော်ထုတ်မှုမှာပါဝင်ခဲ့လို့ကိုယ့်ဟိုပုံကြည့်ရခံဦးအောင်မြင့်ကခုလိုပြောပါရယ
်သမဏကြီးနဲ့ဒီပြစ်ခတ်ရစည်းရေးဒီလက်နက်ကင်ဖွဲ့စည်းတွေပေါ့လားသူတို့ကအားလုံးကိုသဘောတူညီတဲ့ရထားတယ်လို့တော့သိရှိရတယ်ပေါ့ဒါပေမဲ့အဲ့ဒါကိုအမြန်ဆုံးအကောင့်တွေပေါ်နေအောင်ကျွန်တော်တို့အမြန်ဆုံးဖြစ်အောင်ဆိုပြီးတော့
တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ်မူကြမ်းလက်မှတ်ရေးထိုးနိုင်ခဲ့တဲ့ထောက်ခံဆန္ဒဖော်ထုတ်ပွဲကိုလက်ခံပေးမယ်လေဒီထက်မကခိုင်မာဖို့နိုင်ငံရေးသွေးဆုံဆွေးနွေးပွဲတွေပြုလုပ်တဲ့လို့မိုးပြင်းနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တောက်တာအောင်နိုင်ဦးကဆိုပါတယ
်ကျွန်တော်တူချင်းသဘောရဆိုကျွန်တော်တို့လက်ခံတယ်ဒါပေမဲ့ဒါသည်ခိုင်မာပြီလားဆိုတဲ့ဟာလဲနည်းနည်းတော့စိုးရိမ်မှုတော့ရှိတယ်ဒီထက်ပိုခိုင်မာအောင်နောက်ထပ်သင့်နိုင်ငံရေးသွေးဆုံဆွေးနွေးပွဲလည်းဒီရွေးကောက်ပွဲမတိုင်ခင်စတာနိုင်တော့ပိုကောင်းတယ်
ဒီဆန္ဒဖော်ထုတ်ပွဲကိုမွန်ပြည်နယ်အတွင်းမြို့တော်မြို့ပြင်တထုံနဲ့ကြံမြော်မြို့တွေမှာလည်းတစ်ချိန်တည်းလှုပ်ဆောင်ခဲ့ပါတယ်
တနင်္ဂနွေလို့ပြည်ခရက်စည်ညနှိုင်းရေးဖွဲ့အစီစီတီနဲ့ဒီတောင်စုညင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီယူပီဒီဘလူးစီတို့ကနေအပြည့်ခရက်စည်ညမူကျန်းကိုမတ်လ9မှာလက်မှတ်ရေးထိုးနိုင်ခဲ့ကြတဲ့အပေါ်အခုလိုဆန္ဒဖော်ထုတ်ပွဲပြုလုပ်တာလည်းဖြစ်ပါတယ်တနင်္ဂနွေလို့ဆိုင်ရာပြည်ခရက်စည်ရေးစာချုပ်မူကျန်းကိုလက်မှတ်ရေးထိုးပြီးပြီမဲ့လည်းတိုင်းရင်းသားဒေသတွေမှာတိုက
တွေလည်းရှိနေပါတယ်ခင်ဗျာ
ဆက်ပြီးတော့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးမှာရှမ်းမြို့နယ်စု၅ခုကိုကိုးစားပြုတဲ့ရှမ်းနီတိုင်းလိုက်နဲ့မြောက်ပိုင်းရှမ်းမြို့နယ်စုများသွေးစည်းညီညွတ်ရေးပါတီ SNSP ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီထူထောင်ခွင့်ပြုလိုက်ပြီးဖြစ်ပါတယ် SNSP အနေနဲ့ဘာကြောင့်ပါတီထူထောင်ရပါသလဲအခုလိုရှမ်းနီပါတီနှစ်ခုဖြစ်လာတဲ့အပေါ်ရှမ်းနီဒေသခံတွေအမြင်ဘယ်လိုရှိနေပါသလဲဆိုတာကိုအမည်ကနေစူးစီးထားပြီးတော့နန်းဟုံကနေအခုလိုတင်ဆက်ထားပါတယ်
ရှမ်းနီတိုင်းလျံနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများတွဲစည်းညီညွတ်ပါတီကိုထူထောင်ရချင်းနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌဦးစောဝင်းထွန်းကအခုလိုပြောပါတယ်
။ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းလို့ကျွန်တော်တို့ပြောလို့ရတဲ့ဒီချင်းနင်းမြင့်ဝမ်းတစ်လျှောက်ပေါ့နော်။အဲ့ဒီမှာကကျွန်တော်တို့ရှမ်းနီလူမျိုးများနဲ့တကွတိုင်းလေနော်တိုင်းလုံးတိုင်းစာတိုင်းခမ်းပြည်ဆိုတဲ့ရှမ်းမြို့နယ်စု၅ခုကအဓိကတရှိရပါဗျာ။ဒါကြောင့်မို့ဒီလက်ရှိနိုင်ငံရေးအခင်းချင်းအရာကျွန်တော်တို့နေနေဒေသမှာဒီနေအချမ်းဖို့နော်ဒါရပါပြောဖို့ခုပြိုးတိုးတက်ဖို့အချမ်းတင်ရင်ဖို့ဆိုတော့ဒီရက်ချက်တွေနဲ့တို့တူပဲဒီနိုင်ငံရေးတည်ဆောက်ဆွေးနွေးပွဲကတစ်ဆင့်ကျွန်တော်တို့နောက်ပိုင်းရှမ်းမျိုးနယ်စုများလို့အမည်တပ်ထားတဲ့ကျွန်တော်ရှမ်းမျိုးနယ်စု၅ခုရဲ့ခွင့်ရေးတွေကိုလည်းအခြားတိုင်းသားများနေတူရရှိနိုင်ရန်အတွက်ပေါ့နော်ကျွန်တော်လည်းအခုလိုနိုင်ငံရေးပါတီတခုတည်ထောင်လာခြင်းဖြစ်ပါတယ်လို့ပြောလာကြတယ
်။ SNSP ပါတီအပြင်ရှမ်းနီအမျိုးသားများဖွံ့ဖြိုးတိုးတက်ရေးပါတီဆိုတာရှိပေမဲ့မူဝါဒပိုင်းဆိုင်ရာမှာကွဲပြားမှုတွေရှိနေတဲ့အတွက်နောက်ထပ်ပါတီတခုထူထောင်ရတာဖြစ်တယ်လို့ဦးစောဝင်းထွန်းကဆက်ပြောပါတယ်
။ဒီကတော့ရှမ်းနီတမျိုးသားတမျိုးသားတခုလေအတွက်ကပြည်ထောင်ဆောင်ရမယ်ဆိုတော့မူဝါဒပိုင်းမှာဒါကျွန်တော်တို့နဲ့ကသဘောထားမျိုးမတူကြပါဘူး။ကျွန်တော်တို့ကမိမိရှမ်းနီမျိုးသားများနဲ့တကွာမိမိတို့နဲ့အတူတူတနေတဲ့နေတဲ့တောင်ဖြစ်တဲ့ကျွန်တော်တို့ကျွန်တော်ရှမ်းမျိုးနယ်စုများအားလုံးမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်လို့ဒါကျွန်တော်တို့လည်းယုံကြည်ပါပဲ။
အခုလိုကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးတွေမှာရှိတဲ့ရှမ်းမြို့နယ်စုတိုင်းရင်းသားပါတီနှစ်ခုပေါ်လာတဲ့အပေါ်ရှမ်းနီတိုင်းလျံလူငယ်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
အပါတီဖြစ်နေတဲ့ခုပေါ်ရဆိုတာကျွန်တော်တို့ရှမ်းနီမြို့သားသမားအနေနဲ့ကြည့်နေဆိုင်တယ်မဖြစ်တင်ဘူးလေနော်တစ်စီတစ်စီဖြစ်တာကိုကောင်းတယ်လို့မြင်တယ်ပေါ့ဒါပေမဲ့ဒီမျိုးစီတော့တရားရကြည့်မယ်ဆိုရင်တော့ဆံပိုင်ကလည်းရှိကြပဲလေဒါပေမဲ့ခုရှိတော့ကိုလေးလည်းဆရာမြို့သားရဲ့ပုံလို့ပြနေတယ်ဆိုရနဲ့ကြည့်မယ်ဆိုရင်တော့ကိုကောင်းတာပေါ့လေနော်
ရှမ်းနီတိုင်းလျံနဲ့မြောက်ပိုင်းရှမ်းမြို့နယ်စုများတွဲစည်းညီညွတ်ရေးပါတီ SNSP ကိုပါတီတည်ထောင်ခွင့်အနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေမတ်လ9ရက်နေ့ကခွင့်ပြုခဲ့ပြီးဖြစ်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ရခိုင်ပြည်နယ်အတွင်းအောင်တဂွန်အမတ်3တင်ပေါ်နှမြုပ်ရာမှာတည်ဆုံသူတွေရဲ့မိသားစုတွေအတွက်ရခိုင်အမျိုးသားလူမှုကွန်ရက်ရန်ကုန်နဲ့စစ်တွေဟိုတယ်ဝန်ထမ်းမိသားစုတွေကနေအလူငွေ 7,330 စုပေါင်းလူဒန်းခဲ့ကြပါတယ်။ရှမ်းပြည်မြောက်ပိုင်းအတွင်းဖြစ်ပွားနေတဲ့စီရေပတိပခတွေကြောင့်လာရှိုးမြို့အဝင်အထွက်တွေကိုမြန်မာတပ်တွေကနေကြက်မှတ်စစ်ဆေးပြီးလုံခြုံရေးတင်းကျပ်ထားပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တရင်သတင်းလွှာကိုနားဆင်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက် website မှာလည်းတရရှင်တွေကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှင်များခင်ဗျာ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဥရောပလုံခြုံမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ရဲ့အဖွဲ့ဝင်နိုင်ငံတချို့အတွင်းမှကိုချင်းချောက်မှုခံနေရဆဲဖြစ်ပါတယ်။ဒေတာတွေမှာရှိကြတဲ့သတင်းသမားအများပြားဟာအကြမ်းဖက်ခံရသူတွေ၊အသက်ခံရသူတွေ၊တခြားနှီးမျိုးစုံနဲ့တက်ခတ်ခံရသူတွေဖြစ်နေကြပါတယ်။ရုရှားနိုင်ငံအတွင်းကလွတ်လပ်တဲ့သတင်းမီဒီယာတွေဟာဆိုးရွားတဲ့ဟန်တာအတားဆီးခလုတ်ကတဲ့နေနဲ့ဆက်လက်ကြုံတွေ့နေကြပါတယ်။သမ္မတဗလာဒီမီယာပူတင်ရဲ့အစိုးရဟာမီဒီယာဖြန့်ချီရေးအများစုကိုအစိုးရရဲ့ထိန်းချုပ်ခံဖြစ်အသုံးချနေကြပါတယ်။ OSCE ဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့တန်တမန်ဒန်နီယယ်ဘေးယားကရုရှားအစိုးရဟာအစိုးရမဟုတ်တဲ့သတင်းမီဒီယာအဖွဲ့တွေပေါ်သတင်းမီဒီယာလွတ်လပ်ခွင့်အတွက်မဆောင်ရွက်နိုင်အောင်မမှန်ကန်တဲ့အတုအယောင်ဆွတ်ဆွဲချက်တွေနဲ့ဆက်လက်ပြီးတော့ချိန်ချောက်မှုတွေပြုလုပ်နေပြီးတော့အနှောက်အယှက်ပေးနေတယ်လို့ပြောဆိုပါတယ်။ တခြားဥပဒေတွေကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအလွန်ကျွံထိန်းချုပ်ကန့်တတ်ဖို့အတွက်အစိုးရမှဆိုပြီးတော့ဘာမှတိတိကျကျအဓိပ္ပာယ်ဖွင့်မထားဘဲပြင်းပြင်းထန်ထန်အပြစ်ပေးအရေးယူနိုင်အောင်ပြုလုပ်ထားတာဖြစ်တယ်လို့ပြောပါတယ်။ရုရှားအစိုးရအနေနဲ့လွတ်လပ်စွာကွဲပြားတဲ့အမြင်သဘောထားနဲ့ထုတ်ဖော်ပြောဆိုခွင့်ပေါ်ကန့်တတ်ချုပ်ချယ်တဲ့ဥပဒေတွေကိုဖျက်သိမ်းပစ်ပါတော့လို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ခရိုင်းမီးယားဒေသကိုတိုက်ခိုက်သိမ်းပိုက်ပြီးတော့မီဒီယာလွတ်လပ်ခွင့်ကိုကန့်တတ်ထိန်းချုပ်ထားတဲ့အာဏာပိုင်တွေဟာအဲ့ဒီဒေသမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံရမှာဖြစ်ပါတယ်။အာရှတိုက်အလဲပိုင်းကအစိုးရတွေဟာဆိုရင်လေအင်တာနက်အသုံးပြုမှုအွန်လိုင်းကနေတဆင့်ဖြန့်ချိနိုင်ခွင့်စတာတွေအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကိုဆက်လက်ပြီးတော့ကန့်တတ်ထိန်းချုပ်ထားဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မိတ်ဖက် OSCE အဖွဲ့ဝင်နိုင်ငံတွေဟာဒေသရင်းမှာရှိကြတဲ့အစိုးရတွေအနေနဲ့လွတ်လပ်စွာထုတ်ဖော်ပိုင်ခွင့်နဲ့မီဒီယာလွတ်လပ်ခွင့်တွေကိုမြင့်တင်ပေးဖို့အတွက်ဆက်လက်ကြိုးပမ်းအားထုတ်နေမှာဖြစ်ပါတယ်။ကဇက်စတန်နိုင်ငံမှာတိုးတက်ဖြစ်ထွန်းမှုတချို့ရှိလာသလိုဥဇဘကစ္စတန်၊တာဂျီကစ္စတန်နဲ့တူမနစ္စတန်နိုင်ငံတွေကအစိုးရတွေအနေနဲ့ပုံမိုလှုပ်ဆောင်နေနိုင်တာကိုတွေ့မြင်နေရပါတယ်။အာဇာဘိုင်ဂျန်မှာမတ်လ18ရက်နေ့ကအာဇာဘိုင်ဂျန်ဒီမိုကရေစီသုတေသနဌာနရဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအမှုဆောင်ဒါရိုက်တာဘာရှာဆူလီမန်လီနဲ့နိုင်ငံသားအရေးတက်ကြွလှုပ်ရှားမှုနဲ့ဖမ်းဆီးခံထားရသူ3ဦးကိုလူငင်းချမ်းသာခွင့်ပြုတ်ပြီးတော့ပြန်လွတ်ပေးခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကကြိုဆိုပါတယ်။ဆက်လက်ပြီးတော့လည်းအပေါင်းလက္ခဏာဆောင်တဲ့အနေနဲ့နိုင်ငံသားအရေးတက်ကြွလှုပ်ရှားမှုနဲ့အဖမ်းခံထားရတဲ့သူတွေကိုပြန်လွတ်ပေးဖို့အာဇာဘိုင်ဂျန်အစိုးရကိုတောင်းဆိုပါတယ်။ဒီလိုလှုပ်ချင်းအဖြစ်အစိုးရတရားအနေနဲ့ OSCE နဲ့နိုင်ငံတကာကကျင့်သုံးနေတဲ့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်ကိုအလေးထားရမယ်ဆိုတဲ့အချက်ကိုပြတ်တရားရောက်စေပါတယ်။လွတ်လပ်စွာထုတ်ဖော်ပိုင်ခွင့်နဲ့မီဒီယာလွတ်လပ်ခွင့်စတာတွေဟာဒီမိုကရေစီလူ့အဖွဲ့အစည်းဖြစ်တည်မှုနဲ့OSCE အဖွဲ့ဝင်နိုင်ငံတွေအားလုံးအနေနဲ့အဖွဲ့ကြီးရဲ့တန်ဓေဌာန်ရဲ့ယုံကြည်ချက်ကိုဖြည့်ဆည်းပေးဖို့အတွက်အမေရိကန်ပြည်ထောင်စုရဲ့တောင်းဆိုချက်ကိုအခိုင်အမာပြသရလဲရောက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။တော့ကြံနေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုဆက်လက်အတန်းလှည့်နေပါတယ်အခုတော့သတင်းချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပြီဆိုတော့ကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင
်စီးရီးယားနိုင်ငံရဲ့မြို့တော်နာယာမော့ကတုခော့တဲ့စခန်းတွေကပါလက်စတိုင်းတုခော့တဲ့တွေအစုပြုံလိုက်တက်ဖြတ်ခံရမယ့်အခြေအနေအကောက်အွယ်ပေးဖို့အမြန်ဆုံးလုပ်ဖို့လိုတယ်လို့ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်းကပြောလိုက်ပါတယ်အဲ့ဒီဒုက္ခသည်စခန်းကိုအစ္စလာမ်စစ်သွေးကြော IS အစွန်းရောက်တွေကထိန်းချုပ်ထားတာဖြစ်ပြီးဒုက္ခသည်စခန်းထဲမှာဒုက္ခသည်18,000လောက်ရှိပါတယ်ရှိမင်းနိုင်ငံကဟူဒီတပုံတွေအပေါ်စော်ရီဦးဆောင်တဲ့မဟာမိတ်တွေရဲ့တရင်နှစ်ပတ်ကြာလေကြောင်းထူးစစ်တွေဟာနိုင်ငံတော်ကတပုံတွေရှစ်ဆက်တက်မလာနိုင်အောင်မဟန်တာနိုင်ခဲ့ပါဘူးရှီယာတပုံတွေနဲ့မဟာမိတ်တပ်ဖွဲ့တွေဟာအေဒီမျိုးအချက်ချနေရာတွေနဲ့ရှိမင်းနိုင်ငံအရှိတောင်ပိုင်းကဆွန်နီမွတ်စလင်အများစုရှိရာဒေသတွေကိုကြာတာပရိနေအထိဆက်ပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်အကြမ်းဖက်ဝါဒကိုအပိတ်ကူညီတဲ့နိုင်ငံတွေအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ထားတဲ့နိုင်ငံတွေရဲ့စင်တွေကနေကွန်မြူနစ်ကျူဘာနိုင်ငံကိုဖယ်ရှားမလားဆိုတာမကြခင်ဆုံးဖြတ်ချက်ချမယ်လို့တမရဘရာဂူဘောင်းဘာကကြာတာပရိနေမှာပြောပါတယ်ကဘာကြီးရီမှာကျူဘာရဲ့လူဆောင်ချက်တွေပေါ်အမေရိကန်နိုင်ငံသားရဲ့ဌာနရဲ့သုံးသက်ချက်အခုပြီးဆုံးသွားပြီဖြစ်ပြီးသူ့လက်ထောက်တွေစီကလက်တွေ့အကြံပြုချက်ကိုစောင့်နေတယ်လို့ဂျမေကာနိုင်ငံခီးစဉ်တွင်မစ္စတာအိုဘားမားကပြောတာပါကျူဘာကိုစီးရင်းထဲကနေဖယ်ရှားဖို့ထောက်ခံထားပြီးလို့အမေရိကန်ထက်လွတ်တော်နိုင်ငံသားဆက်ဆံရေးကော်မတီထိပ်တန်းဖွဲ့ဝင်တူဖြစ်သူဒီမိုကရက်တစ်ထက်လွတ်တော်မတ်ဘန်ဂေါ်ဒင်ကပြောပါတယ်ဂျကာတာမြို့တော်ကဘုံပေါက်ကွဲမှုမှာထိခိုက်ဒဏ်ရာရသူတွေကအနည်းဆုံးတစ်ယောက်ဟာဘုံလုတဲ့သူဖြစ်နိုင်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်ဘုဒ္ဓနိနောင်မိုင်ကလူစီကားတဲ့ဂျကာတာမြို့ထဲမှာဘုံပေါက်ခွဲတာကြောင့်လူလေးဦးဒဏ်ရာသွားတယ်လို့ကြာတာပရိနေမှာအာဏာပိုင်တွေကပြောပါတယ်။ကမ္ဘောဒီးယားရွေးကောက်ပွဲကော်မတီ NEC ဖွဲ့စည်းပုံအစ်စ်နဲ့အဖွဲ့ဝင်တွေကိုကမ္ဘောဒီးယားလွှတ်တော်ကအတည်ပြုလိုက်ပါပြီ။မဲဆန္ဒရှင်မှတ်ပုံတင်တဲ့ကိစ္စနဲ့ရွေးကောက်ပွဲတွေကြီးကြပ်မဲ့ကော်မတီဖွဲ့စည်းရေးကိစ္စလာပေါင်းများစွာကြောက်အောင်စစ်ဆင်ညှိနှိုင်းပြီးတဲ့နောက်အခုလိုအတည်ပြုလိုက်တာပါ။အာဏာရပါတီနဲ့တိုက်ခန့်တွေကရွေးတဲ့၄ဦးစီနှူးစလုံးကသဘောတူတူစုစုပေါင်း၉ဦးနဲ့ဖွဲ့စည်းထားပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုချောချောသိန်းကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့မန်နန္ဒာချမ်းပါအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းသရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာပါစောင့်မျှော်နားဆင်ကြပါရှင်အားလုံးကိုရွှေလန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်
This program has come to you from the Voice of America, Washington.